Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝဲရညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2024ခုနှစ်စက်တင်ဘာ8ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းတူမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အတန်းလွှင့်နေပါပြီခင်ဗျာညတော်အစီအစဉ်မူကတော့ကျွန်တော်ရနိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့ဒရင်းနေတယ်မှာတော့ဂျော်ဒန်နိုင်ငံနဲ့နယ်စပ်မှာပြစ်ခတ်မှုကြောင့်အစ္စရေးနိုင်ငံသားတော်တည်ဆုံးသွားပါတယ်။စစ်ကောင်စီလေကြောင်းတက်ခတ်မှုကြောင့် MND ကုကန်တက်ထိ ंछ ုပ်ထားတဲ့လာရှုံမြို့မှာအဆောက်အဦနဲ့မော်တော်ယာဉ်တချို့ထိခိုက်ပျက်စီးသွားပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နေနဲ့တူပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါ။ဒရင်းနေပြည်တဲ့နောက်မှာတော့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အိမ်မှာတော့ရွေးချယ်ရဲ့မျှော်လင့်ချက်အစီအစဉ်နဲ့အတူအပတ်စင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
ကျွန်တော်တို့ဒီတောင်လိုင်းရေးတစ်ကြိမ်ရတော့နောက်ဆုံးပဲဖြစ်ရမယ်ဟိုအဲ့လိုမျိုးပဲခံယူထားတယ်ဟိုမျော်လင့်မျော်လင့်ထားတယ်ဒီလိုပဲပြီးရမယ်ဒီတပွဲနောက်ဆုံးပွဲပဲပေါ့ဟိုဒီစိတ်အနာရှိရလဲရှင်းဆက်မရှိရတော့ဘူးဆိုတာကျွန်တော်တို့ကတော့ယုံကြည်တယ
်ဘာပြည်လဲကင်းဒီမျိုးသားတိုးတက်ရေးပါတီရဲ့အတွင်းမှုလည်းဖြစ်ကင်းဒီအစိုးရဒုက္ကဝဲဝန်ကြီးလည်းဖြစ်သူခူးဒန်နီယယ်နဲ့တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းကိုနားဆင်ရဖို့ရှိပါတယ်ဒါအပြင်ကမ္ဘာမြေမမီဒီယာမြင်ကွင်းမြင်ကွင်းရဲ့မတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်တို့ဒီတောင်လိုင်းရေးတစ်ကြိမ်ရတော့နောက်ဆုံးပဲဖြစ်ရမယ
်နောက်ပတ်ကန်တီတာနဲ့ဂျော်ဒန်နိုင်ငံကြားနယ်စပ်မှာဒီကနေ့တနင်္ဂနွေနေ့ပြစ်ခတ်မှုကြောင့်အစ္စရေးနိုင်ငံသား၃ယောက်သေဆုံးတဲ့အကြောင်းအစ္စရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်နေဆက်တရားမှာဂျော်ဒန်ပစ်ချိုင်းကနေထရက်ကားနဲ့ရောက်လာတဲ့တနတ်သမားကအစ္စရေးလူမျိုးရေးတပ်ဖွဲ့ဝင်တွေကိုစတင်ပစ်ခတ်ခဲ့ပြီးတက်ခဲ့သူကလည်းအပြန်အလှန်ပစ်ခတ်ရာကတည်ဆုံသွားကြောင်းအစ္စရေးစစ်တပ်ကပြောပါရတယ်။တည်ဆုံသူတွေဟာအရက်သားတွေဖြစ်ကြပြီးအသက်50တောက်တိဖြစ်တယ်လို့လည်းဒေသခံအရေးပေါ်ကစေးလုံငန်းကပြောဆိုထားပါရတယ်။ပစ်ခတ်မှုကိုဂျော်ဒန်နိုင်ငံကစုံစမ်းစစ်ဆေးနေတဲ့အကြောင်းလဲနိုင်ငံပိုင်ပက်ထရာသတင်းကဖော်ပြခဲ့တာပါ။နောက်နိုင်ငံတွေနဲ့မဟာမိတ်ဖြစ်တဲ့ဂျော်ဒန်နိုင်ငံဟာ1994ခုနှစ်မှာအစ္စရေးနဲ့ညီညွတ်ရေးယူထားပြီးမဲ့ပါလက်စတိုင်းတွေပေါ်အစ္စရေးရဲ့မူဝါဒတွေကိုတော့အပြင်းထန်ဝေဖန်လေးရှိပါတယ်။ဂျော်ဒန်မှာပါလက်စတိုင်းနေထိုင်သူတွေအများပြားရှိနေပြီးဂါဇာစစ်ပွဲစတင်ကလေးကအစ္စရေးကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်နေတာပါ။ပစ်ခတ်မှုဖြစ်ခဲ့တဲ့ဂျော်ဒန်မြစ်ပေါ်က LNB နေဇက်ကူတရာကိုတော့ဘီယင်းဥစိန်တရာလို့လည်းခေါ်ပြီးအစ္စရေးတွေပါလက်စတိုင်းတွေနဲ့နိုင်ငံတကာခီးသွားတွေအထူးကအသုံးပြုတဲ့တရားလည်းဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံလယ်ပိုင်းပိုလ်ထရဘမြို့မှာပြီးခဲ့တဲ့သတင်းပတ်ထဲရုရှားကမစ္စိုင်းတုံးနဲ့ပြင်းထန်တိုက်ခိုက်ခဲ့တာကြောင့်ဒဏ်ရာရတဲ့သူတွေထဲနောက်ထပ်3ယောက်သေဆုံးသွားတဲ့အတွက်သေဆုံးသူစုစုပေါင်း58ယောက်ရှိသွားပြီလို့ယူကရိန်းကဒီနေ့ပြောပါရယ်ပိုလ်ထရဘမြို့ကိုစက်တင်ဘာ3ရက်နေ့ကရုရှားဘက်ကတိုက်ခိုက်မှုဟာလာပေါင်းများစွာအတွင်းလူအသေးပြောက်အများဆုံးတိုက်ခိုက်မှုတွေထဲကတစ်ခုဖြစ်ပြီးတော့စစ်ပညာသင်ကျောင်းကိုပိတ်မထားတိုက်ခိုက်ခဲ့တာဖြစ်ပါရယ်သေဆုံးသွားသူတွေထဲမှာစစ်ဘက်ကဘလောက်အရသာတွေဘလောက်သေဆုံးတယ်ဆိုတာတော့ယူကရိန်းတာဝန်ရှိသူတွေဘက်ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးယူကရိန်းစစ်အခမ်းအနားတစ်ခုကိုဒီအဆောက်အဦအပြင်မှာကျင်းပနေချိန်မှာရုရှားကပြင်ပတားတိုက်ခိုက်တာလို့သတင်းတွေထွက်ပေါ်ပြီးတဲ့နောက်မှာတော့နိုင်ငံတကာမှာရှိတဲ့ယူကရိန်းအစိုးရကိုထောက်ခံတဲ့သူတွေကဒီတိုက်ခိုက်မှုပေါ်မှာအကြီးအကျယ်ပြစ်ဒဏ်ရှုတ်ချခဲ့ကြသလိုပြည်တွင်းမှာလည်းဒီပေါ်မှာဒေါသထွက်ခဲ့ကြပါတယ်ဒီတိုက်ခိုက်မှုကြောင့်အနောက်နိုင်ငံတွေအနေနဲ့ယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးစနစ်တွေနောက်ထပ်ပေးဖို့ယူကရိန်းသမ္မတဇလင်စကီကတော့တောင်းဆိုလိုက်ပါတယ်ခင်ဗျာ
ပစိဖိတ်ကျွန်းနိုင်ငံတစ်ခုဖြစ်တဲ့ပပူအနျူဂီနီတောနယ်ထဲကကက်သလစ်ခရစ်ယာန်အနေနဲ့တွေ့ဆုံဖို့ပိုယန်မင်းကြီးဖရန်စစ်ဒီကနေ့တနင်္ဂနွေနေ့မှာလေကြောင်းကတွားရောက်ပြီးစေဝါနဲ့အကူအညီတွေပေးရပါတယ်ကျွန်းမကြီးရဲ့အနောက်မြောက်ဆုံးမှာရှိတဲ့လူကြီး12,000လောက်နေထိုင်ရာဗန်ဒီမွန်မြို့ကိုအော်စတြေးလျနိုင်ငံရဲ့တော်ဝင်လေတပ်က C-130 ကုန်တင်လေယာဉ်နဲ့ပိုယန်မင်းကြီးတွားရောက်ခဲ့တာပါရေနဲ့လျှစ်စမီလုံလုံလောက်လောက်မရတဲ့ဒေသအတွက်ကီလိုရာချီရဲ့အကူအညီတွေတည်ဆောင်ခဲ့တဲ့အကြောင်းလဲဗာတီကန်ကျောင်းတော်ပြောခွင့်ရမတ်တီယိုဘရူနီကပြောဆိုထားပါတယ်အကူအညီတွေမှာစေဝါအဝတ်အစားတွေဖြင့်ကျောင်းနေရွယ်ကလေးတွေအတွက်ကစားစရာနဲ့ဂီတတူရီယာပစ္စည်းတွေပါဝင်တယ်လို့လည်းပြောပါတယ်တက်တော်89နှစ်ရှိဖြစ်တဲ့ပိုယန်မင်းကြီးဟာ17နှစ်ကြာပိုယန်မင်းတက်တန်းမှာအရှိချာဆုံးခီးစဉ်ဖြစ်အာရှလေးနိုင်ငံကို12ရက်ကြာတွားရောက်ရမှာပပူအန်နယူဂီနီကိုရောက်ရှိနေပြီးတင်းလာနေ့အထိနေထိုင်သွားမှာပါခီးစဉ်အစဖြစ်ပိုယန်မင်းကြီးဟာအင်ဒိုနီးရှားနိုင်ငံကိုဝင်ရောက်ခဲ့တယ်လို့အရှိတီမောနဲ့စင်ကာပူနိုင်ငံတွေကိုတွားရောက်ပြီးစက်တင်ဘာ23ရက်မှာဗာတီကန်ကိုပြန်မှာဖြစ်ပါတယ်ခင်ဗျာ
န်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ32 kHz 9383နဲ့9383ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တင်းငွေနဲ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်MND ကိုကန်တက်ကထိန်းချုပ်ထားတဲ့လာရှုံမြို့မှာစစ်ကောင်စီကဒီကနေ့မနက်စောပိုင်းလေကြောင်းကတက်ခတ်မှုကြောင့်အဆောက်အဦတချို့နဲ့မော်တော်ယာဉ်တွေထိခိုက်ပျက်စီးကြောင်းဒေသခံတွေကပြောပါရယ်ဘုံကျဲတက်ခတ်မှုကြောင့်ထိခိုက်တိုက်ခိုက်တဲ့တဲ့တော့မကြားရဘူးလို့လည်းလာရှုံမြို့ကတူက VOE ကိုပြောပါရယ
်ဒီနေ့မနက်ပေါ့မနက်၄နာရီလေးဒီကျွန်တော်ဒီဘောလုံးကွင်းပေါ့ရက်ကွက်ရှိဘောလုံးကွင်းနားသလုံးရယ်ဒီရေကြီးကနားအစီဖတ်စကိုင်းကြီးနားမှာသလုံးနေ့ဒီတစ်ပတ်ပြန်ကြည့်တော့တနင်္လာတော့နန်းပိတ်ထားတယ်စစ်သားတွေပြန်ကြည့်လို့မရအောင်နောက်တနင်္လာတော့ကြည့်လို့ရအောင်ခိုင်တော့အဲ
ဒါလာရှင်မျိုး MNDA ကထိချုပ်ပြီးတဲ့နောက်ပိုင်းဒုတိယအချိန်လေကြောင်းကတက်ခတ်ခဲ့တာဖြစ်ပြီးပြီးရက်လနောက်ပိုင်းကပထမအချိန်တက်ခတ်ခံခဲ့ရတာပါတက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီကတော့တစုံတရာတင်းထုတ်ပြန်တာမတွေ့ရသေးပါဘူးလေကြောင်းတက်ခတ်မှုတွေကြောင့်အရသားတွေထိခိုက်သေးချင်မှုတွေအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကသတိပေးနေချိန်မှာပဲတက်ခတ်မှုတွေလည်းဆက်လက်ဖြစ်ပေါ်နေတာပါ
ကနေနိုင်ငံမြောက်ပိုင်းမှာယာဂီမုံတိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူ14ယောက်ထပ်မံနေသေဆုံးပြီးတော့186ယောက်ဒဏ်ရာရသွားခဲ့တယ်လို့တိုင်းငံပိုင်းမီဒီယာကဖော်ပြလိုက်ပါတယ်။မုံတိုင်းကအားပြော့သွားပြီဆိုပေမဲ့လည်းမိုးအကြီးကျယ်ရွာသွန်းနိုင်တယ်လို့လည်းအာဏာပိုင်တွေကသတိပေးထားပါတယ်။ယာဂီတိုက်ဖုန်းမုံတိုင်းဟာပြီးခဲ့တဲ့10စုနှစ်အတွင်းဒေသတွင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုံတိုင်းတွေထဲမှာအင်အားအပြင်းဆုံးမုံတိုင်းတွေထဲကတစ်ခုဖြစ်ပြီးတော့မုံတိုင်းကြောင့်ဗီယက်နမ်နိုင်ငံမြောက်ပိုင်းမှာလူ3000ကျော်လျှက်စစ်မီးပြတ်တောက်နေပြီးအရေးပါတဲ့စိုက်ပျိုးမြေတွေလည်းထိခိုက်ပျက်စီးသွားတယ်လို့ဗီယက်နမ်အာဏာပိုင်တွေကပြောပါတယ်။မုံတိုင်းကြောင့်လေဆိပ်လေးခုကိုပိတ်လိုက်ရပြီးတော့လေယာဉ်ခီးစင်တွေယာနဲ့ချီပြီးတော့ဖျက်လိုက်ရပါတယ်။မုံတိုင်းဟာဒီဗီယက်နမ်မြောက်ပိုင်းကခန်းနင်းနဲ့ဟိုင်ဖုန်ပြည်နယ်တွေကိုမနစ်စနေနေ့နေ့လယ်ပိုင်းကတနအီကို၄တိုင်လုံး149ကီလိုမီတာနဲ့ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။ယာဂီတိုက်ဖုန်းမုံတိုင်းဟာဒီနေ့မနက်ပိုင်းဒီအပူပိုင်းမုန်တိုင်းအဖြစ်နဲ့အားပြော်မသွားခင်မှာ15နာရီလောက်ကြာအောင်အင်အားပြင်းပြင်းနဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ်မုန်တိုင်းကြောင့်ဒီမိုးဆက်မပြတ်ရွာသွန်းပြီးတော့နောက်ဆက်တွဲရေကြီးတာတွေနဲ့မြေပြိုတာတွေဖြစ်လာနိုင်တယ်လို့မိုးလေဝသဌာနတာဝန်ရှိသူတွေကသတိပေးပါတယ်မုန်တိုင်းကြောင့်ဟနွိုင်းမြို့မှာတော့အဆောက်အုံတွေဓာတ်တိုင်နဲ့စစ်ပင်တွေထိခိုက်ပျက်စီးတာတွေလဲပြိုတာတွေရှိခဲ့ပြီးတော့အဲ့ဒီအပျက်စီးတွေကိုတော့အာဏာပိုင်တွေဘက်ကရှင်းလင်းဖယ်ရှားနေပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့တာမှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့ Ranger တို့ရဲ့မျောလင်းချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါပြင်းထန်နေတဲ့စီးရီးပတိပခါတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့ဒုက္ခသည်စခန်းတွေကအခက်ခဲပြီးအသက်နဲ့ရင်မီပင်လယ်ဖြတ်ကျော်ထွက်ပြေးတိမ်းရှောင်နေရတဲ့ရင်ဂျာညီအမတွေအတွက်နိုင်ငံတကာနဲ့မြန်မာနိုင်ငံတဝန်းက Sister to Sister အဖွဲ့ကတော်လန်ညီမတွေကစိတ်ခွန်အားပေးတဲ့ပေးစာလေးတွေပေးပို့ပြီးတော့အားပေးနေကြပါတယ်ရွှေညာဘာသာစကားနဲ့တဆင့်ခွန်အားပေးပို့ထားတဲ့စာလေးတွေကိုနေရဒေသအသီးသီးမှာရောက်ရှိနေကြတဲ့ရွှေညာအမျိုးသမီးတွေဘက်ကလည်းကျေးဇူးတင်တုံ့ပြန်နေကြတယ်လို့ Sister to Sister အဖွဲ့ကပြောပါတယ်။ August 25ရက်နေ့ခုနှစ်ပြည့်ရွှေညာလူမျိုးတုံးသက်ဖြတ်မှုအောက်မေ့ဘွယ်နေ့အထိမ်းအမှတ်2021ခုနှစ်ကစပြီးတော့တော်လန်ညီမတွေကပေးပို့ကြတဲ့ #LettersToSister#WithTheRohingya ပေးစာအစီအစဉ်အကြောင်းSister to Sister အဖွဲ့ရဲ့ဥဆောင်ကော်မတီအဖွဲ့ဝင်မတ်တင်စာရှင်းလင်းရည်ကိုပြည်ဝင်မြန်မာပိုင်းကမတ်စုမုံက Skype ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။မတ်တင်စာရှင်းလင်းရည်အခုလိုမျိုး VOE ကိုအချိန်ပေးပြီးတော့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်။ထိတ်ကြပြီးတော့လည်းကျေးဇူးတင်ပါတယ်
။ဟုတ်ကဲ့။ကျမတို့ဒီကနေ့ဆွေးနွေးကြတဲ့အကြောင်းအရာကပေါ့နော်ဒီပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ခုနှစ်နှစ်ပြည့်ပေါ့နော်ရိုဟင်ဂျာလူမျိုးတုံးသက်ပြတ်မှုအောက်မေ့ဖွယ်နေ့မှာဒီရိုဟင်ဂျာတွေအတွက်ကိုဒီပေါ့နော်ဒီတရားမျှတမှုတွေရဖို့သူတို့အခုလက်ရှိကြုံတရားတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဖြေရှင်းကြမလဲဆိုပြီးတော့ဝိုင်းပြီးတော့မှတစ်ကမ္ဘာလုံးရောဒီမှာရှိနေတဲ့အပြစ်ဟိုဒီမိုကရေစီရေလှုပ်ရှားတဲ့သူတွေကလည်းဝိုင်းပြီးတော့မှဒါတွေလုပ်နေအဲ့ဒီထဲမှာထူးထူးခြားခြားပေါ့နော်ဒီ Letters to Sisters အနေနဲ့letter to sister with the rohingya ဆိုပြီးတော့မှဒီ rohingya အမျိုးသမီးတွေအတွက်ပေါ့နော် rohingya ညီမတွေအတွက်ကိုမှဒီတော်လန်ညီမတွေကနေပြီးတော့စာတွေပေးပို့ကြတာလေလို့ သိရပါတယ်တကဘာလုံးမှာရှိတဲ့အာဒီညီမတွေရပါတော့ဆိုအဓိကကအဲ့ဒီစာတွေပေးဖို့ရတဲ့အဓိကရည်ရွယ်ချက်ကလေးကိုအရင်ရှင်းပြပေးပါရှင
်အာကျမတို့ဒီ Ranger ညီမတွေနဲ့အတူသိစီညီမူပြတာတဲ့ဒီလှုပ်ရှားမှုအနေနဲ့ Letter to Sister with the Rohingya ဆိုရဲလှုပ်ရှားမှုပေါ့နော်ဒါ hashtag နဲ့ဆိုရင်ကျမတို့အဲ့လိုမျိုးအာရှာဖွေကြည့်လို့ရတယ်2021 August 25ရက်နေ့ဒါ၄နှစ်မြောက် Ranger လူမျိုးတို့တက်ဖြတ်မှုအောက်မေ့ပွဲနေ့အခမ်းအနားအောက်မေ့ပွဲနေ့အာဒီအချိန်အတိုင်းဒါတခုကိုကျမတို့ဒါအောက်မေ့တဲ့အနေနဲ့ပေါ့နော်ဒီလှုပ်ရှားမှုစတင်ခဲ့တယ်စတင်ခဲ့တဲ့အချိန်ကတည်းကကျမတို့ဒီ Ranger ညီမတွေနဲ့အတူရက်တည်တဲ့စာလွှာတွေလက်ခံရရှိခဲ့တယ်ဒါလနဲ့ချီပြီးကျမတို့လက်ခံရရှိတယ်လက်ခံရရှိတဲ့စာလွှာတွေပေါ်မှာအခြေခံပြီးတော့ကျမတို့အာဒါဒီစာလွှာတွေကိုအခု2024ခုနှစ်ပေါ့နော်9နှစ်မြောက်ဒီ Ranger လူမျိုးတို့တက်ဖြတ်မှုအောက်မေ့ပွဲနေ့အခမ်းအနားအချိန်မှာကျမတို့ပါဝင်ဆောင်ရွက်တဲ့အနေနဲ့အဲ့ဒီစာလွှာတွေကိုပြန်လည်ပြီးတော့အဲကျမတို့ရဲ့မိတ်ဆွေတွေနောက်ကျမတို့ရဲ့ရဲဘော်ရဲဘက်တေးညီမတွေစီကိုပြန်လည်ပြီးတော့ကျမတို့ကတင်ဆက်တဲ့အနေနဲ့အာပြန်လည်ဖော်ပြတာတွေဆောင်ရွက်လျက်ရှိခဲ့တယ်ပေါ့နော်အာပြန်လည်ဖော်ပြတော့ပြောရမယ်ဆို3ရက်တာကာလလောက်ပဲကျမတို့အဲဒီစာတွေကိုပြန်လည်ဖော်ပြတာတွေလုပ်နိုင်ခဲ့ပါတယ်အဲကျမတို့အနေနဲ့လည်း Ranger ညီမတွေနဲ့အတူသိစညွညွမှုကိုအတိတ်ပဲရှိရှိကျမတို့ဒါတိတိယယောက်ဆောင်ရွက်နိုင်မှုစူးစမ်းလေးရရှိပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့အဓိကကဒီရိုဟင်ဂျာတွေနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဒီစီးရေးပြိပခါတွေကြုံနေရတယ်ဒုက္ခသည်စခန်းတွေမှာရင်ဆိုင်နေရတယ်နောက်ပြီးတော့မှပင်လယ်ဖြတ်ကျော်ထွက်ပြေးနေရတဲ့ခါမှာဒီတက်ကြီးရွယ်ဦးတွေကလေးငယ်တွေကိုဝင်ဆောင်မိခင်တွေမျိုးသမီးတွေပေါ့နော်နောက်ဒီအမျိုးသားတွေရောလူငယ်တွေရောလူလက်ပိုင်းတွေရောရှိပါတယ်ဒါမဲ့တကယ်တမ်းပို့ပြီးတော့မှဒီအာထိလဲရွှာလဲတဲ့ဒီအမျိုးသမီးတွေပေါ့နော်ရိုဟင်ဂျာမျိုးသမီးတွေရင်ဆိုင်နေရတဲ့ဒုက္ခအခက်ခဲတွေနဲ့ပတ်သက်ပြီးတော့ဒီအာ sisters တွေအနေနဲ့ပေါ့နော်ဘလို့များသူတို့ခွန်အားပေးတာမျိုးတွေရှိလဲနောက်ပြီးတော့သူတို့ကိုရောဘလောက်ဒီစာတွေကနေမှတစင်စိတ်ခွန်အားတွေဘလို့မျိုးပြောချင်တာတွေရှိလဲဘလို့မျိုးပြောနေတာတွေရောရှိပါလဲရှင်
အာကျမတို့နှစ်စဉ်နဲ့တိုင်းဩဂတ်လ25ရက်နေ့အာပတ်ဝန်းကျင်မှာကျမတို့ဒါလှုပ်ရှားမှုလုပ်တယ် With the Rohingya ဆိုတဲ့နာမည်နဲ့ပဲလှုပ်လာတာအခု3နှစ်ဒီတော်လိုင်းကာလတစ်လျှောက်လုံးဖြစ်ပါတယ်ပေါ့ဒီ3နှစ်တာအတွင်းမှာကျမတို့ပုံစံမျိုးစုံနဲ့ဆောင်ရွက်ပါတယ်အဲ့တော့ပထမနှစ်ကတော့ကျမတို့စာရီအရေးဖို့အတွက်နှိုးဆော်ခဲ့တယ်စာရီရေးတဲ့အခါမှာလည်းနိုင်ငံတကာညီမတွေထိုင်းမှာရောက်နေတဲ့ညီမတွေပြည်တွင်းထဲကညီမတွေလူငယ်အများစုပေါ့နော်လူငယ်ညီမအများစုကတော့ရေးကြတာတွေ့ရတယ်အဲပြီးရင်ကျမတို့ဒုတိယနှစ်မှာဆိုရင်တော့ဒီ Rohingya ဆိုတာဘယ်သူတွေလဲဆိုရဲကောင်းစင်နေပေါ့နော်ဒီလက်ရှိတော်လိုင်းကာလအတွင်းမှာရိုဟင်ဂျာတွေနဲ့ဆက်နွယ်ပြီးတော့အဲတော်လိုင်းရေးနိုင်ငံရေးခံယူချက်တွေအပြောင်းအလဲတွေဘာတွေဖြစ်နေလဲအန်ယူဂျီကဘာတွေလုပ်နေတယ်လဲအန်ယူစီစီကဘာပြောတယ်လဲဒါမျိုးတွေကိုကျွန်တော်ဖလှယ်တယ်ပေါ့တတိယနှစ်မှာတော့ကျွန်တော်တို့ဒါအာကျွန်တော်တို့ဒါလွတ်မြောက်နေမြေတနေရာမှာရိုဟင်ဂျာညီမတွေကိုဖိတ်ခေါ်ပြီးတော့နေဆက်မှာရှိနေတဲ့အစုဖွဲ့တွေနောက်အမျိုးသမီးအင်အားစုတွေပေါ့အားလုံးပေါင်းအစုဖွဲ့6ဖွဲ့ပေါ့နော်ဘင်္ဂလားဒေ့ရှ်မှာအခြေစိုက်တဲ့အမျိုးသမီးဖွဲ့နောက်ဒီမလေးရှားမှာအခြေစိုက်တဲ့အမျိုးသမီးဖွဲ့အပါအဝင်ညီမတွေစုဖွဲ့မြန်မာအမျိုးသမီးအဖွဲ့အစည်းအားလုံးနှိပါပေါ့နော်အားလုံးနှိပါကိုခြုံငုံနိုင်တဲ့အမျိုးသမီးအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကျမတို့အမျိုးသမီးများနဲ့အတူသွေးစည်းညီညွတ်မှုကိုမြင့်တင်ခြင်းဆိုတဲ့အကြောင်းအရာကောင်းစဉ်နဲ့ကျမတို့ပြင်ပမှာကိုလူအယောက်200နှိပါအဲချိတ်ဆက်ပြီးတော့ပွဲလုံးနိုင်ခဲ့ပါတယ်ဆိုတော့ဒါကတော့ပြီးခဲ့တဲ့ကာလတွေမှာလုံနိုင်ခဲ့တာပေါ့ဒီနှစ်မှာတော့ကျမတို့ဒီပထမနှစ်မှာလုပ်ခဲ့တဲ့စာရီကိုပြန်ပြီးတော့အဲကျမတို့ပြန်တင်ဆက်တာဖြစ်တယ်အဲဒီပေးလာတဲ့စာလောမှာဆိုလဲဒီအမျိုးသမီးချင်းနားလေတဲ့စာနာဖေးမတဲ့စာလွှာတွေကိုကျွန်တော်ပို့ပြီးမြင်ရပါတယ်အဲတချို့စာလွှာတခုမှာဆိုရင်ဒါ US ကပေးပို့တဲ့မြန်မာညီမတယောက်ကပေးပို့တာဆိုရင် Ranger လူမျိုးတော်အဖြတ်မှုဖြစ်ရတဲ့ဖြစ်နေတဲ့ August 25ရက်နေ့ဆိုရင်တဲ့သူ့ရဲ့သမီးလေးမွေးတဲ့နေ့ဖြစ်တယ်အဲ့ဒီမှာတမီးလေးကိုရင်ဝင်ပိုက်ရင်းနဲ့မှာညီမတွေအချောင်းကိုတွေးနေမိတယ်ဒီသတင်းစိုးကြီးကြားတဲ့အချိန်မှာသူ့စိတ်ထဲမှာစိတ်မလုံခြုံမှုစိတ်မချမ်းမြေ့မှုတွေအများကြီးကြုံခဲ့ရတယ်အဲ့တော့ဒီတမီးလေးအသက်ကြီးလာတာနဲ့အမညာဒီညီမတွေအချောင်းကိုမွေးနေ့ရောက်တိုင်းရောက်တိုင်းတွေးနေမိရဲဆိုတဲ့ဟာမျိုးပေါ့ဒါကမိခင်အချင်းချင်းစာနာနိုင်တဲ့မိခင်နေသားတွေနားလေတဲ့ခံစားချက်ဖြစ်တယ်ပေါ့နော
်
နောက်ထပ်စာလုံးတစ်ခုမှာဆိုရင်တော့အမျိုးသမီးတွေကိုယ်တိုင်အတန်မထွက်ပေးနိုင်ခဲ့တဲ့အတွက်ကိုကိုကိုအရန်ရှက်တယ်ပေါ့နော်တယောက်ချင်းစီကိုလည်းအနှူးညွတ်တောင်းပန်ပါတယ်ညီမတွေရဲ့စိတ်တက်ကြန့်ခိုင်မှုကိုလည်းလေးစားမိပါတယ်ဆိုတဲ့ဟာမျိုးပေါ့များသောအားဖြင့် Ranger ညီမတွေဆိုအာတနာလိုက်တာဆိုရရက်ဆက်တဲ့ဖြစ်ရတယ်ပဲကြုံနေရလို့မြင်တယ်ဒါပေမဲ့လေးစားပွဲကောင်းတဲ့အာကြန့်ခိုင်ကြန့်ကြန့်ခံနိုင်မှုပေါ့နော်ဒါတွေကိုလည်းအတိမတ်ပြုကြတာလည်းသွားတွေ့ရပါတယ်တော့ဒါလေးကတော့ကျွန်မတွေ့ခဲ့ရတဲ့အပိုင်းလေးပါဟု
တ်ဟုတ်ကဲ့ဒုက္ခသည်စခန်းနေထဲမှာရှိနေတဲ့ရိုဟင်ဂျာအမျိုးသမီးတွေအထိဒီညီမတွေကနေပြီးတော့ပေးပို့တဲ့စာတွေရောက်အောင်ရောဘလို့နီးလန်းနေနဲ့ဆောင်ရွက်နေတာရောရှိပါလဲရှင
်အာကျမတို့အရင်အဓိကအားဖြင့်ကတော့ဘာလဲဆိုတော့ဘာသာစကား ဘာသာစကားအရင်ရေးကြည့်ပါရယ်ရိုဟင်ဂျာညီမတွေကမြန်မာလိုတက်ချင်မှတက်မယ်အင်္ဂလိပ်လိုတက်ချင်မှတက်ပါမယ်နိုင်ငံတော်ကပေးပို့လာတဲ့ညီမတွေရဲ့စာလွှာတွေကိုသူတို့ဖတ်နိုင်ဖို့ဆိုရိုဟင်ဂျာဘာသာစကားဖြစ်ဖို့လိုပါတယ်အဲအကြောင်းမလို့ရိုဟင်ဂျာဘာသာစကားနဲ့ဒီစာလွှာတွေကိုကျွန်တော်တို့ဘာသာပြန်နေဘာသာပြန်ပြီးဘင်္ဂလားဒေ့ရှ်ဒီကော့ဘဇာမှာရှိတဲ့ကမ်နီစီကိုကျွန်တော်တို့ရဲ့မိဘအဖွဲ့အစည်းကတစ်ဆင့်ဘာသာပြန်ပြီးပေးပို့တယ်ဒါပြင်ဒါပြင်အခုဒီပြောခဲ့တဲ့ပွဲပေါ့နော်ပြင်ပမှာလုပ်တဲ့ပွဲမှာဆိုရင်လည်းပွဲရဲ့အခြေခံဘာကြောင့်လို့ရတဲ့ရွေချက်တွေကအစကျွန်တော်တို့ရိုဟင်ဂျာဘာသာစကားနဲ့ဆောင်ရွက်ပါတယ်ပေါ့နော်ရိုဟင်ဂျာဘာသာစကားကိုထိစဉ်းစားတာမျိုးနောက်ကမ်နေတဲ့ညီမတွေထို့သဖြင့်စစ်တွေမှာရှိတဲ့ကမ်နေတဲ့သူတွေရဲ့အတန်တွေကိုလည်းကျွန်တော်တို့ဒါအင်တာနက်အခက်ခဲကြားကနေ recording လုပ်ပြီးတော့အဲ့လိုပွဲတွေမှာဖွင့်ပြတာတွေအပြန်အလှန်ဖလှယ်ကြတာတွေဒါတွေစူးစမ်းခဲ့ကြတယ်ပေါ့နော်
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့နောက်တစ်ခုကခုနကတော့ညီမမတ်တင်သာဆွန့်လေးကြီးပြောသလိုပေါ့နော်ဒီရိုဟင်ဂျာမျိုးသမီးတွေရဲ့ဒီဒုက္ခဆင်းရဲတွေစိန်ခေါ်မှုအခက်အခဲတွေဆိုတာထက်ပေါ့နော်သူတို့ဘယ်လောက်လုံနိုင်တယ်လဲသူတို့မှာဘယ်လောက်ထိစွန့်အားရှိတယ်လဲသူတို့မှာဘယ်လောက်ခွန်အားရှိတယ်လဲဆိုတာကိုညီမချင်းချင်းအားပေးကြတဲ့အခါမှာဒီအနာဂတ်မျောလင့်ချက်မဲ့နေတဲ့ဒုက္ခတွေစခန်းနေသူတို့ဒီလိုပြေးရှောင်နေရတဲ့နေရာတွေကနေပညာရေးပေါ့နော်အထူးသဖြင့်ပညာရေးနောက်သူတို့အတွက်ဘယ်လိုမျိုးဆက်ပြီးတော့မှအနာဂတ်မျောလင့်ချက်တွေအတွက်လုံနိုင်မလဲဆိုတဲ့ဟာတချို့ဆိုလို့ရှိရင်ဒုက္ခတွေစခန်းထဲမှာနေတယ်ဒါပေမဲ့ចောင်းပညာရေးကိုထူးထူးချွန်ချွန်ဆက်ပြီးသင်နိုင်တဲ့ဥစ္စာမျိုးရှိတယ်ဆိုတော့သူတို့အဲ့လိုစိတ်ခွန်အားပေးနိုင်မှုအတွက်ကိုရောဒီ sister days ဘက်ကဘာတွေများဝိုင်းပြီးတော့မှခွန်အားပေးတာတွေရှိပါလဲရှင
်ရိုဟင်ဂျာညီမတွေနိုင်ငံအဝင်းတောင်ဒီကဘာဝမ်းမှာဆိုလဲအောင်မြင်ကြော်ကြားနေကြတာရှိပါတယ်နမဲကြီးနေတာအောင်မြင်နေရတယ်ကဏ္ဍဆုံမှာရှိတယ်အဲတချို့ညီမတွေဆိုတကယ်နိုင်ငံကဘာဟိုနီးပညာကုမ္ပဏီကြီးမှာမန်နေဂျာ level လုပ်နေတဲ့ရိုဟင်ဂျာညီမတယောက်ဆိုသူကိုယ်တိုင်လာရောက်ပြီးတော့ဒီညီမတွေနဲ့တွေ့ဆုံခဲ့တာမျိုးတွေကျွန်တော်တို့စီစဉ်ပေးနိုင်ခဲ့တယ်ပေါ့နော်အဲ့လိုမျိုးနီးအားဖြင့်ဖြစ်နိုင်စွမ်းအားမျိုးသမီးတွေရဲ့လုံနိုင်စွမ်းအားကိုကျွန်တော်တို့အချင်းချင်းအားပေးမြင့်တင်တာမျိုးတွေအဲပြည်သူတွေကရိုဟင်ဂျာညီမတွေနဲ့အတူဆက်ပြီးတော့တွေးဆညွှန်မှုပြနိုင်အောင်အဓိကစိတ်ခွန်အားနဲ့တွေးဆညွှန်မှုအတော့ကတော့ကျွန်တော်တို့ဆက်လက်ပြီးတော့ရုန်းကန်သွားအောင်မှာဖြစ်ပါတယ်ပေါ့နော်ဟုတ်
Sister to Sister ဖွဲ့ဥဆောင် Comedy ဖွဲ့ဝင်မတ်တင်စာရှင်လက်ရီကိုမတ်စုမုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ New Dollar ရဲ့နောက်ပိုင်းမှာအတိုင်းသားလူမျိုးစုတွေရဲ့လက်နက်ကိုင်လှူရှားမှုအပေါ်လူထုကပိုပြီးနားလည်လာသလိုမကြုံစဘူးထောက်ခံမှုပိုရလာတယ်လို့ KNPP KNDP မျိုးသားထုတ်တက်ရေးပါတီအတွင်းမူခူဒန်နီယယ်ကပြောပါတယ်။ဒါကြောင့်လည်းအခုဒီချိန်ဒေါ်လာရေးဟာပြည့်ပြတ်မဲ့နောက်ဆုံးပွဲဖြစ်မယ်လို့မျှော်လင့်တဲ့အကြောင်းသူမြင်ကိုပြောပါရဲခင်းဒီခေါင်းဆောင်တူဖြစ်သူခူးဒန်နီယယ်နဲ့မိုင်းရနိုင်တွေ့ဆုံမေးမြန်းမှုဒုတိယပိုင်းကိုတင်ဆက်ပေးလိုက်ပါတယ်ခင်ဗျာ
ရှမ်းမြောက်ကနေပြီးတော့ညီနောင်မဟာမိတ်သုံးပွဲဆခဲ့တဲ့ဟာဒုတိယလှိုင်းအခုရောက်လာတဲ့အပိုင်းမှာဆိုတော့သူတို့ဒီရှမ်းမြောက်ကမာဒီစခန်းနေအခုဆိုရင်ရမခဒီတိုင်းစစ်ဌာနချုပ်တောင်းတင်ခဲ့တယ်ဆိုတော့အဲ့ဒီရှမ်းမြောက်မှာဖြစ်လာတဲ့ဒီစီရေးဒီဟိုအာစီရေးရသူတိုက်ခိုက်မှုနေထားတဲ့ဒီ KNDP ကိုကြတော့ဘလို့ရိုက်ခတ်မှုရှိလဲဆရာ
ဒီအခုဒီမြောက်ပိုင်းစစ်စီရေးပနမလိုင်းဒုတိယလိုင်းနဲ့လိုင်းစလုံးကကျွန်တော်တို့ရက်ခတ်မှုရှိတာကအကောင့်ဖက်ရပဲလို့ပြောလို့ရတယ်ဗောနော်ပနမစစ်စီမှာဟိုပနမဘိုင်းမှာတော့အဲ့ဒီချိန်ကျွန်တော်တို့ကကြီးကျယ်ဒီမှာတိုက်နေတယ်ဟိုမြို့ထဲအထိဘယ်နေရာမဆိုခရီခရီနေရတော့ဟိုတိုက်နေတယ်ဗောလေသူတို့အဲ့ဒီတော့လည်းကျွန်တော်တို့တိုက်နေတဲ့အချိန်မှာဒီတမငါငါတို့ချောချောတို့စကခါဟိုတော်တော်လေးဝေလာကြတယ်သို့တော့သူတို့စပ်ဖြစ်ပြီးတလအတွင်းမှာပဲတတော်ခမင်းများပြဆုတ်သွားကြတယ်ဆိုတော့ဒါကအကောင့်ဖဲရက်ခတ်မှုပဲကျွန်တော်တို့လည်းအဲ့လိုမျိုးဟိုဖြစ်တယ်ကိုမျောနေတယ်ဗောလေဥမာကျွန်တော်တို့ကြီးပဲဖိတိုက်တော့တတော်လေးခံလဲရတယ်ပထမဟိုဒီတစင်းစကူမတိုက်ခင်မှာတော့ဟိုအလုံးလေးတိမြင်ပြီးသားပါတတော်လေးကြည်မွတ်သွားတယ်ကျွန်တော်တို့ပြင်နေကသူတို့စပ်ပြီးမှလှုပ်တော့လေဟိုကျွန်တော်တို့တက်တာတော့ဗောလေသူတို့တော်များများတမန်ငါးငါးလေးပြထွက်တာတို့နော်မစကခါနေပြထွက်တာတို့တမန်ဆယ်6လေးတချို့လေးပြထွက်ပါလေစကခါကူလေးပျော်ပေါ်တက်သွားတော့ဗောဆိုတော့ကျွန်တော်တို့တော်တော်လေးတက်တာတယ်နော်မအဲ့ဒါကဒီတစ်ဆက်ထက်မှပဲကျွန်တော်တို့လေဟိုတိလေးလုံးစတဲ့ဖြစ်ဗောလေမင်းဟိုခေါက်စီတက်ပြီးမှဟိုအဲ့ဒါဟိုတပ်ပွဲဝင်နေကြတာဟိုရှိပါတယ
်အခုဒါမဲ့လက်ရှိစစ်ကောင်စီဘက်မှာလေကြောင်းတိုက်ခိုက်မှုအထူးသဖြင့် KNDP နဲ့မှာလည်းအခမ်းအနားဆုံးလို့လည်းပါတယ်ဗောနော် အဲ့တော့သူတို့လေကြောင်းတိုက်ခိုက်တာအခု drone နေနဲ့တိုက်ခိုက်တာတွေဆိုလို့ရှိရင်တကယ်ပဲဆရာတို့အနေနဲ့စစ်ကောင်စီလိုအဲ့လိုခင်မီလက်နက်တွေလေကြောင်းတွေလေကြောင်းဒီတိုက်ခိုက်မှုတွေဒီ drone တွေရှိနေတဲ့အနေအထားမှာဆရာတို့ဘက်ကတကယ်ပဲတိုက်ခိုက်နိုင်မယ်သူတို့ကိုအဲ့လိုပေါ့နော်သူတို့စခန်းတွေကိုတကယ်ပဲတင်ပိုက်နိုင်မယ်လို့ဆရာတို့ဘက်ကရောယုံကြည်တာရှင
်ဆိုတော့ကျွန်တော်တို့ဖက်မှာလက်နက်ရှိဒီမရှိဒီအဓိကမဟုတ်ဘူးကျွန်တော်တို့သူတို့နိုင်အောင်တိုက်ဖို့နီလာမျိုးစုံနဲ့ပေါ့လေတကယ်တော့အခုလီရင်နဲ့တိုက်ပါ냐ကျွန်တော်တို့အနေနဲ့ဘာမှပြန်မဟိုပြန်မလုံနိုင်ဘူးအကြီးဆုံးဆိုလို့ပွဲ5ပွဲ8တို့ပဲဒါနဲ့ပဲဟိုပြစ်ကြရတာဘာပဲဖြစ်ပါဟိုသူတို့မှလည်းလေတရှိတယ်ရေတရှိတယ်တာပြီးပြည့်စုံဆိုပဲအခုအနေထားကြည့်ရရင်ရေတကလည်းဟိုတော်အားနည်းနေပြီပေါ့လေလေတကလည်းတော်အားနည်းနေပါလေဆိုတော့ကျွန်တော်တို့လည်းနဲ့ကောင်းရှိသည်ဖြစ်စီမရှိသည်ဖြစ်စီကျွန်တော်တို့ကတော့တိုက်ပွဲဝေရောမှဖြစ်တယ်ဒီတစ်ချိန်တည်းမှာပဲကျွန်တော်တို့လည်းလည်းနဲ့ကောင်းရှိဖို့ကဒါဖတ်တီးမှုဟိုနည်းပညာရဖတ်တီးမှုတွေလည်းအများကြီးကလေးတွေစူးစမ်းနေပါတယ်ကျွန်တော်တို့ပါဝေပေါ့လေပြပကဟိုအဖွဲ့စည်းဒီတမွေပြပနိုင်ငံတွေကလူထုတွေလောက်ဖြစ်နေပြီပဲလာကူပါမယ်လို့မျှော်လင့်ခဲ့တယ်သို့သောဒီချိန်မှာတော့တိတ်ဟိုမျှော်လင့်မနေတော့ကိုအကူကိုဟိုရှိတဲ့ရတဲ့ဟိုပြတိုက်မ
ဘာမအဲ့လိုခေါ်ရဲပေါ့နော်အမေရိကန်ပြည်ထောင်စုကနေပြီးတော့ဒီမြမအရေးကိုထောက်ပံ့ကူညီဖို့အထူးသဖြင့်ဒီလက်နက်ကတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေအတွက်ဆိုလို့ရှိရင်ဟိုလက်နက်နဲ့မပတ်သက်ပဲနဲ့ပေါ့နော်ဒီအုပ်ချုပ်ရေးဘိုင်းတို့တခြားဒီထောက်ပံ့ရေးဘိုင်းတွေမှာသူတို့ပံ့ပိုးကူညီဖို့ဆိုရင်တသက်ဘတ်ဂျက်ငွေတွေချထားတာတွေရှိတဲ့ခါကြတော့အဲ့အမေရိကန်ဆိုဒီနိုင်ငံကနေချမှတ်ထားတဲ့ဘာမအဲ့ကြောင့်ပေါ့နော်ဆရာတို့လိုဒီကင်နီမှာရှိတဲ့တော်လိုင်းဖွဲ့စည်းတွေနောက်ဆရာတို့ဖွဲ့စည်းတွေနဲ့ရောဒီအလိုအကူအညီတွေရမလားဘလို့အခြေအနေရှိလဲရှင
်အာကျွန်တော်တို့ဘောဒီဒီဥပဒေထွက်လာတော့ကလေတော်တော်လေးဝေတာခဲ့ပါတယ်အာအခုဟိုအဲ့ဒီဝေတာလုံးပဲတော်တော်လေးလိုက်ဟိုဆတ်စုတော့ပေါ့နော်ဟိုလိုက်လာတိုင်းလေးလိုက်ပါတယ်သို့တော့ခုနသူတို့ရဲ့ဟိုစီမီစီကာရသူတို့ရဲ့ဥပဒေကြောင်းရလဲအမားတော့ဒီလက်နက်ကန်အဖွဲ့စည်းတွေကိုတိုင်းရပပိုးတဲ့အစီအစဉ်မျိုးတော့မရှိဘူးတချို့နည်းပညာရတော့ဟိုရကျွန်တော်တို့ကတော့ရနိုင်ပါတယ်အာဒီဘောနောက်တစ်ခုကကျွန်တော်တို့ကိုဒီလူထုတွေကိုသာကောက်ကောက်မှုမှုကြည့်ပေးနိုင်တာကျွန်တော်တို့တာဝတ်တာပြီအာကျွန်တော်တို့အနေထားရတစ်ဖက်မှာတိုက်ရတယ်တစ်ဖက်မှာလေလူထုရဲ့လူချုပ်မှုတစ်ဖက်မှာဟိုလူထုရဲ့စောင်းဝင်ရေးကိုယ့်ရဲ့စောင်းဝင်ရေးဒါတွေကတစ်ချိန်လုံးစဉ်းစားနေရတာပေါ့လေအဲ့ဒါတော့အာကျွန်တော်တို့နောက်ဆုံးဟိုစင်ဟိုစင်နွေဘွဲတို့ကကျွန်တော်တို့လူထုပဲကောက်ကောက်မှုကြည့်ပေးပေါ့ရေရှိပြရွေးတမိကောက်ကောက်ကြည့်ပေးဟိုပညာရေးစမယ်ရတာဒီကြည့်ပေးရောကျွန်တော်တို့တော်တော်ဝတ်တာပါပြီဟိုအဲ့တော့စာနာရိတ်ခါလေးဒါလှုပ်ချွေးဟိုအပါဝေပေါ့ဒီမိုက်ရှေရှေဂရိယာတို့မိုက်ရှေနဲ့ပညာတို့စတဲ့ဖြစ်ပေါ့လေဟိုဥမာဂျီကာဒီစတဲ့ဖြစ်ပေါ့ဒါတရားတော့ကျွန်တော်တို့ဟို list ဒီလှုပ်ပေးမှာ UGC ကိုတော့ why ဥမာကစီကီထရီစီရိုစတဲ့ဖြစ်ပေါ်လေဒါ is ဝဲဝရောဆွနေချင်ပါလေဒီအာလီပိဂရိယာသမွေလေးခုနပြောတဲ့ဟိုဒီလေရာကကွယ်ဖို့လေဟိုကကွယ်ဖို့ကအာဒါကတော့အထက်လူကြီးလို့ပြောမှာပေါ့နော်ကျွန်တော်သနတ်ဆိုင်ရာဒီပြောပြောတော့မှဒီ AUG ကကွယ်ဟိုဌာနတွေကတော့ပြောတော့ဆွနေနေချင်ပါလေ
နောက်တစ်ခါကျတော့ဒီကီနီနဲ့ကရားပေါ့လေအဲ့လိုအခေါ်ပေါ့ဆိုတော့ဆရာတို့ကတမိုင်းတစ်ထောက်လေတောက်လျှောက်ရည်တည်ခဲ့တဲ့ပါတီဖွဲ့စည်းလေးဖြစ်တယ်ဆိုတဲ့ခါမှာအခုဆိုရင်အရင်ကဆိုတောက်လျှောက်တည်ထားတာဒါဆိုကရားပြည်နယ်ပေါ့အခုတော့ဒါကျမတို့သတင်းမီဒီယာတွေကိုလည်းထုတ်ပြန်ထားရှိပါတယ်ကီနီပဲခေါ်ပေါ်ဘူးဆိုတဲ့ဘိုင်းပေါ့နော်ဆိုတော့ဘာကြောင့်လဲရှင
်ဟိုကရားပြည်နယ်ဆိုတာ1950မှာပဲဟိုပြောင်းသွားတာအရင်အရေးကတော့အာကီနီပြည်ကနေမြို့သားဆက်တဖြစ်ပေါ့ဟိုအဲ့လိုမျိုးပဲတုံ့နှုံကြပါလေအဲ့တော့ဒီဂရီနီအမျိုးသားတို့ဂရီနီပြည်တို့ဆိုတော့ပြည်ကတော့တိုက်ပြည်ကိုပြောတော့ပေါ့နော်ဂရီနီမျိုးသားဆိုတော့ကအဲ့ဒီအမျိုးသားအောက်မှာကရားတို့ကရန်တို့ဟိုဒီထဲမှာရှိတဲ့လူမျိုးစုတွေအားလုံးဟိုအပါဝင်ပြီးသားဖြစ်တယ်အဲ့ဒါကိုကျွန်တော်ဥမာလူမျိုးစုတွေပေါ့လေကရားဆိုရင်လူမျိုးစုတစ်ခုဖြစ်တယ်ကရန်ဆိုရင်လည်းလူမျိုးစုတစ်ခုဖြစ်တယ်ကရောဆိုတာလည်းလူမျိုးစုတစ်ခုဖြစ်တယ်အဲ့ဒီဟာပေါင်းမှအမျိုးသားဆိုတာဖြစ်လာတယ်ဟိုဒီပြည်နယ်ကလေဂရီနီပြည်ဟိုကျွန်တော်တို့ဒါကတော့ကျွန်တော်တို့မမွေးခဲ့ဟို လှူလိုက်ပါမပြီလှူလိုက်မရခဲ့ကြတဲ့ရှိထပြီးတာတော့နှုံဖြစ်ပါတယ
်ကြားပြီလို့ဥနုအစိုးရလက်ထက်ပေါ်အရင်လွတ်လပ်ရေးခေတ်ကာလမှာဒီအဲ့တုန်းကရှိတဲ့အစိုးရနေကြားပြီနေလို့ခေါ်ဖို့သူတို့တတ်မှတ်တဲ့အပေါ်မှာဘာကြောင့်လို့သူတို့ကလည်းပြောင်းပြီးတတ်မှတ်လိုက်တာလဲရှင
်တချို့ကိုနိုင်ကျွန်တော်တို့ပြည်နယ်သူပြည်နယ်သားကိုနိုင်တချို့ကလည်းကြားကိုပြောင်းကျင်တာအကြောင်းရှိပါတယ်ဒီဥနုလက်ထက်မှာဒီဒီဘိုလီဖက်ဒရယ်လို့ပြောရမလားဒီဒီချီကမူရီရေးဆွဲတော့ဟိုဟာဂရကီပင်းနေဆိုတာရှိတယ်နောက်မှဟိုကီနီပီဆိုတာရှိတယ်တမက်တကင်နာပြောရေကျွန်တော်တို့ဗမာပြည်အစိုက်အပိုင်းမဟုတ်ဘူးအဲ့ဒီခေတ်တော့ကသို့တော့ပင်းနေဖွဲ့စည်းတဲ့အချိန်မှာဒီရေပင်းနေကဟိုမထူးပေါင်းလိုက်ကြမယ်ဆိုတော့အာကီရဲ့အယူဆပေါ့လေကီကောင်းဆောင်တို့ချို့ရဲ့အယူဆတွေကအဲ့လိုမျိုးကြရရိုက်မှုဖြစ်တော့ကျွန်တော်တို့ပြည်နယ်မှာရှိတဲ့ဟိုပြည်နယ်ခေါင်းဆောင်တွေတချို့ကလေဒါဆိုငါတို့မင်းတို့အဲ့လိုမျိုးပုံမှန်တရားအဲ့ဒီခေတ်တော့လေပါလီမန်ခေတ်တို့ကအခြေခံပုံမှန်တရား80လားမသိဘူးအဲ့ဒီမှာကျွန်တော်တိကျတော့အာမမမီတော့ဟိုပြန်လာရတော့ရပါတယ်အဲ့ဒီမှာပုံမှန်အာ80တရား80ရာဒီ green ပြည်ဟာ GDP ရဲ့အထုဒေသတစ်ခုဖြစ်တယ်လို့အတိလေးဖော်ပြထားတယ်အဲ့ဒီအပေါ်မှာခေါင်းဆောင်ကလေးနီပီကောင်းဆောင်တွေကလည်းဒါဆိုမဖြစ်ဘူးငါတို့ကီနီဆိုတဲ့ဟာကိုမတုံတော့ဘူးပေါ့ကြရဆိုတာဖြစ်လာတယ
်ဆရာခုဒန်နီယယ်ကိုတိုင်ကအခုဒီတော်လိုက်ဒီတောက်လျှောက်တက်တန်းပေါ့နော်ဘာဆိုရင်ဘလောက်လောက်နှစ်ပေါင်းဘလောက်လောက်ဖြတ်တန်းခဲ့တာလဲရှင်အားလုံးပေါ့
အာကျွန်တော်က85ကလေးကအဲ့ဒီတော့ကတော့ကလေးလို့ပြောလို့ရသေးတယ်ပေါ့လေအဲ့ဒီအာ85ကလေးကကျွန်တော်ဒီတောင်လိုက်ထည့်ဝေးရတယ်အဲ့ဒီတော့ကတော့ဒီတောင်လိုင်းကဘာဘာရဲ့လို့မသိသေးဘူးတိုးတော့ဒီတောင်လိုင်းထဲရောက်လာမှဟိုဒီသမိုင်းတွေကတော့တည်ရတယ်ကျွန်တော်တို့ဒီပြည်တွင်းမှာတော့ကျွန်တော်တို့ green ရဲ့သမိုင်းဖြစ်မှာမသိရဘူးလေဆ
ိုတော့ဒီတစ်ချိန်ຫນွေဦးတောင်လိုင်းကြီးကနဲ့ပတ်သက်ပြီးတော့ဆရာကြီးမျှော်လင့်ချက်ပေါ့နောက်တောက်လျှောက်တစ်ခါထပ်ပြီးတော့စတက်အာနာပြန်သိမ်းနိုင်တာဒီချိန်ຫນွေဦးတောင်လိုင်းကြီးရဲ့အာသာချက်အာနာချက်တွေမှာဆရာကြီးမျှော်လင့်ချက်ကဘာလဲရှင်
အာကျွန်တော်တို့ဒီတောင်လိုင်းရေးတကြိမ်ရတော့နောက်ဆုံးဝက်ဖြစ်ရမယ်။ဟိုအဲ့လိုမျိုးပဲခါယူထားတယ်။ဟိုမျောလင်းမျောလေးထားတယ်။ဒီလိုပဲပြီးရမယ်။ဒီတပွဲနောက်ဆုံးပွဲပဲပေါ့။ဟိုဒီစေရနာရှေရလေးရှစ်ဆက်မရှိရတော့ဘူးဆိုတာကျွန်တော်တို့ကတော့ယုံကြည်တယ်။မပြည့်လေစီကျွန်တော်တို့တိုင်းရင်သားအားလုံးအပါအဝင်ပေါ့လေ။ပမာဟိုလူမျိုးစုတွေကိုတိုက်ကလည်းနဲ့ကြိုင်မှတော်လာနေပြီ။ဒါကဟိုပေါ့လေအကြီးတော့ကျွန်တော်ပြောသလိုကျွန်တော်တို့တိုင်းရင်းသားဒီလက်နဲ့ဘာကြောင့်ကင်လဲဆိုတော့လူသားရမသိဘူးကျွန်တော်တို့အမျိုးကိုယ်တိုင်ပြည်လေမသိကြဘူးဟိုအထူးသဖြင့်ဟိုဝါဒဖြတ်ချီရေးရလေကောင်းတယ်ဗောလေဒီတိုင်းရင်းသားလက်နဲ့ကင်ရအဖြစ်သမားတောင်းချသူစတဲ့ဖြစ်ပေါ့ဝါဒဖြတ်ချီရှိနေတော့သူတို့စိတ်ထဲမှာလက်နဲ့ကင်တဲ့လူသားကအဖြစ်သမားတောင်းချသူလို့ပဲမြင်ကြတယ်ဒါကဟိုတခြားဟိုတိုင်းဒေသချင်းမှာမပြောဘူးဗောနော်ကျွန်တော်တို့လေကော်ကလူဒီမဆိုကလူရွာကလူကလေဒီတိုင်းပဲမြည်တယ်သို့တော့ကျွန်တော်တို့ဒီနေ့ဒီနောက်ဆုံးအနာတိုင်းမှုမှာကအာလူထုရဲ့85 80ရာခိုင်နှုန်းကတရားနာရှိကိုတော်လာနေကြတာဖြစ်တယ်ဆက်ကြည့်ကြတာဖြစ်တယ်ဆိုတော့ဒါကအာသာချက်တွေပေါ့နော်အာနောက်မှဒီပြီးခဲ့တဲ့ကျွန်တော်တို့ခေတောင်းလိုက်ဟိုကလာနောက်မှဒီရှေ့ရှေ့အရေးခေနောက်မှဒီနောက်ဆုံးအရေးခေကလူမြင့်တရားလေးမတူကြဘူးလူထုတွေကလည်းအာနားလည်ကုန်ပြီဆိုတော့ကျွန်တော်တို့ဟိုဒီပွဲကအောင်မအောင်ကုန်အောင်ရမယ်ဆိုတာယုံကြည်ပြီးသားပါရှေ့ရှေ့ရေးခင်းတော့ကကျွန်တော်9နှစ်လောက်ရေပေါ်လုတ်လာခဲ့ပြီအာအဲ့ဒီကြောင်းသားတွေထွက်လာတော့ကျွန်တော်တော်အားရှိတယ်ပေါ့လေအားရှိတယ်တော့တော်လေးတက်ကြွတယ်ပေါ့အဲ့ဒီတော့လည်းငယ်သေးတော့နှစ်တက်20လောက်ပဲရှိသေးတယ်ဆိုတော့ဟိုတော်တော်လေးဝူတာခဲ့တယ်တိုးတော့ခုနနောက်ကွယ်ကနေပတ်ပုံမှုကမလိုက်လာဘူးလူထုရဲ့ထောက်ခံမှုလူထုရဲ့ပတ်ပုံးမှုကမလိုက်လာတော့ကျွန်တော်တို့စံတပ်ပြီးမတားပဲတဲ့လူတွေပဲပြတ်ကျခဲ့တယ်။ဟိုအဲ့တော့ဒီနေ့ဒီနေ့ကစတားတတမတတအားလုံးမိဘပြည်သူတော်ဟိုတိတိယယောက်ပပိုးတာဖြစ်တယ်ပဝင်နေတာဖြစ်တော့ဟိုအားလေးရှိတယ်။နောက်မှပွဲလေးပြီးရမယ်ဒီချိန်မှာမိကီပါမိကရပါမိပမာပါလို့လည်းမပြောကြတော့ဘူး။အားလုံးတယောက်နဲ့တယောက်နားလဲတော့တိုက်ပွဲဝင်နေကြကြတာဖြစ်ပါတယ်ဒီရှစ်ဆက်မှာလေဒီလိုပဲဟိုဒီလူမျိုးစုအားလုံးပေါ့လေပမာပြည်သူတရားလောက်ကအပြလာနားလည်မှုနဲ့စူးစိမှုကိုဒီဆောက်ဒီထက်ကောင်းတဲ့ဒီဆောက်ရှိတော့ မအောင်ပဲမရှိဘူးပေါ့လေမမပြဖို့လေလူတယ်လို့အဲ့ဒါမှကျွန်တော်လည်းနားရမယ
်ကျေးဇူးပါဟုတ်ကဲ့အခုလိုအချိန်ပေးပြီးတော့ကျမတို့မေးတဲ့မေးခွန်းတွေကိုဖြေကြားပေးတဲ့အတွက်ဆရာခူးဒန်နီယယ်ကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့အများကျေးဇူးတင်ပါတယ်
ကင်းဒီခေါင်းဆောင်တူဖြစ်သူခူးဒန်နီယယ်ကိုမယ်အင်ဂျင်နိုင်ကတွေ့ဆုံမိမြတ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာသတင်းအစီအစဉ်ဖြစ်တဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာလာမယ့်နိုဗင်ဘာလကျင်းပမယ့်ရွေးကောက်ပွဲအကြိုဒီမိုကရက်တစ်နဲ့ရီပပ်ဘလစ်ကန်သမ္မတလောင်းနှစ်ဦးစကားဆက်ထိုးပွဲကိုစက်တင်ဘာလ10ရက်အင်္ဂါနေ့ညပိုင်းမှာကျင်းပမှာဖြစ်ပြီးတော့ ABC ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါဒီစကားစတိုးဘွဲကို VOA မြန်မာဝိုင်းအစီအစဉ်ကနေပြီးတော့လေရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးပါမယ်။မြန်မာစံတော်ချိန်စက်တင်ဘာလ17ရက်ဗုဒ္ဓဟူးမနက်9:00နာရီအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါနေ့ည8:00ခွဲအချိန်ကစပြီးတော့3နာရီကြာထုတ်လွှင့်မယ့်ဒီအထူးအစီအစဉ်မှာတော့ဒီမိုကရက်တစ်သမ္မတလောင်းကာမလာဟဲရစ်နဲ့ရီပဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ရဲ့စကားစတိုးဘွဲတိုက်ရိုက်ထုတ်လွှင့်ချက်နဲ့အတူအထူးသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOA မြန်မာဝိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတိုက်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ VOA American တန်ကနေ2024ခုနှစ်စက်တင်ဘာ10ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါဗျ။အခုတစ်ခါတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးပါပါ။ရွှေလီမြို့နိုင်ငံတော်လုံခြုံရေးကော်မတီကတအားအမျိုးသားလွတ်မြောက်ရေးတပ်မတော် TNLC ကိုတိုက်ပွဲတွေချက်ချင်းရပ်ဖို့မရရင်ဆုံးမရေးယူမယ်လို့ချင်းကြောက်တဲ့စာတစောင်းကိုပြီးခဲ့တဲ့ဩဂတ်လ29ရက်နေ့ရက်စွဲနဲ့ပေးပို့တာတွေ့ရပါတယ်။ဒီစာအပေါ်မှာဒေါ်လိုင်းအင်အားစုတွေမြန်မာပြည်သူတွေကဘယ်လိုတုံ့ပြန်ခဲ့ကြပါသလဲ။မီဒီယာတွေကဘယ်လိုမှတ်ချက်ပေးရေးသားကြသလဲဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါးရှင်ပြည်သွင်းနိုင်ကအဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနီမြန်မာပြည်တွင်းရေးမှာတဖြည်းဖြည်းပို၍ဩဇာပီးဆွတ်ဖက်လာနေသောတရုတ်နိုင်ငံအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါတအားမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ထံကရွှေလီမြို့နိုင်ငံတော်လုံခြုံရေးကော်မတီကဩဂုတ်လ29ရက်နေ့ရက်စွဲနဲ့စာတစောင်းပေးပို့ခဲ့ပါတယ်အဲ့ဒီစာမှာTNL အနေနဲ့တိုက်ပွဲများကိုချက်ချင်းရပ်တန့်မှုရေးသားထားပြီးအကယ်၍မရပ်တန့်ပါကတရုတ်ဘက်ကကြောက်ရွံ့ကြိုးနွံနှင့်ဆုံးမရေးနည်းလမ်းများကိုပုံမလုံဆောင်မယ်လို့ဖော်ပြထားတာတွေ့ရပါတယ်။ဒီစာကိုချင်းကြောက်စာဖြစ်တော်လိုင်းအင်အားစုတွေနဲ့မြန်မာပြည်သူတွေကရှုမြင်ကြပါတယ်။အခြားနိုင်ငံတစ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆွတ်ပါဘူးလို့တွင်တွင်ပြောနေတဲ့တရုတ်အစိုးရအနေနဲ့မြန်မာပြည်တွင်းရေးကိုဗျောင်ကျကျဝင်ရောက်ဆွတ်ဖက်လိုက်တာပဲလို့တုံ့ပြန်ဝေဖန်တဲ့တွေထွက်ပေါ်လာတာတွေ့ရပါတယ်အမျိုးသားညီညွတ်ရေးအတိုင်းအမြင်ကံကောင်စီ NUCC ကရွှေလီမြို့နိုင်ငံတော်လုံခြုံရေးကော်မတီက TNLA ထံပေးပို့တဲ့စာအပေါ်သဘောထားကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်တန်အမျိုးသားတို့ရဲ့တက်မတော်အပေါ်နဲ့မိမိတို့ပြည်သူများရဲ့တော်လှန်ရေးအပေါ်ယခုကဲ့သို့ရိုင်းပြစွာချိန်ကြောက်စော်ကားမှုကိုပြင်းထန်စွာရှုတ်ချကြောင်းနဲ့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကလူမျိုးစုံပြည်သူများမြန်မာစစ်တပ်ရဲ့မတရားအနိုင်ကျင့်ခံနေရမှုကိုစာနာနားလည်ပြီးကူညီပံ့ပိုးခြင်းအပြင်ဆွေမျိုးပေါက်ဖော်ချစ်ခင်ရင်းနှီးမှုကိုပုံမခိုင်မြဲစေရန်ကြိုးစားသင့်ကြောင်း NUCC ကြေညာချက်မှာဖော်ပြထားပါတယ်အလားတူပါပဲအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဦးရီမွန်ကလည်းအမျိုးသားညီညွတ်ရေးအစိုးရအနေနဲ့တရုတ်ပြည်ဆိုင်ရာမူဝါဒကိုလူသိရှင်ကြားထုတ်ပြန်ထားပြီးဖြစ်တယ်။မြေပြင်က PDF ရဲဘော်တွေဟာ NUG ရဲ့လမ်းညွှန်ချက်အရာတရုတ်စီမံကိန်းတွေအပါအဝင်နိုင်ငံတကာယင်းနှီးမြှုပ်နှံမှုတွေအားလုံးကိုအပွန်းအပဲ့မရှိအောင်ထိမ့်သိမ်းစောင့်ရှောက်ပေးနေကြတယ်။ဒါကြောင့်တရုတ်နိုင်ငံအနေနဲ့မြန်မာအရေးနဲ့ပတ်သက်ရင်လက်တွေ့ကြကြချင်းကဆောင်ရွက်လိမ့်မယ်လို့မျှော်လင့်ပါတယ်လို့ AR သတင်းဌာနက ပြောကြားခဲ့ပါတယ်။ဒါအပြင်မြမပြည်သူတွေဟာရန်ကုန်တရုတ်တန်ယုံလူမှုကွန်ရက်စာမျက်နှာမှာသဘောထားမှတ်ချက်ပေါင်း 6,400 ကျော်ဝင်ရောက်ရေးသားခဲ့ကြပြီးတရုတ်အနေနဲ့မြမပြည်တွင်ရေးဝင်ရောက်မဆွတ်ဖက်ဖို့ပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ကြကြောင်းအရာဝတီသတင်းဌာနကစက်တင်ဘာလ2ရက်နေ့မှာဖော်ပြခဲ့ပါတယ်။ရွှေလီမြို့နိုင်ငံတော်လုံခြုံရေးကော်မတီရဲ့စာနဲ့ပတ်သက်ပြီးဘေကျင်းမှာပြုလုပ်တဲ့တရုတ်နိုင်ငံသားဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာနိုင်ငံသားဌာနပြောခွင့်ရသူကတရုတ်အနေနဲ့မြန်မာနိုင်ငံတွေကအခြေအနေတွေနဲ့မြောက်ပိုင်းကတိုက်ပွဲတွေကိုအထူးဂရုပြုစောင့်ကြည့်နေပြီးမြန်မာရဲ့အကြီးမားဆုံးအိမ်နီးချင်းနိုင်ငံအနေနဲ့မြန်မာတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအတွက်အမြဲစိတ်ရင်းအမှတ်နဲ့တက်တက်ကြွကြွကူညီနေပါတယ်လို့သာပြောကြားသွားခဲ့ပြီး TNL ထံရေးသားတဲ့စာကိုဟုတ်တယ်လို့လဲဝန်မခံခဲ့သလိုမဟုတ်ဘူးလို့လဲမငြင်းပယ်ခဲ့တာကိုတွေ့ရပါတယ်။တရုတ်ရဲ့ယူဆချက်ကမြန်မာစစ်တပ်ပြိုကွဲသွားရင်နိုင်ငံဟာတစစီဖြစ်သွားပြီးထိမ့်မနိုင်သိမ့်မရအခြေအနေမျိုးဖြစ်သွားနိုင်တယ်။အဲ့ဒီလိုဖြစ်သွားရင်တရုတ်အကျိုးစီးပွားတွေထိခိုက်ဆုံးကြုံမယ်။ဒါကြောင့်2008ဖွဲ့စည်းပုံပေါင်းအတွင်းကနေဖြည့်ရှင်းကြရွေးကောက်ပွဲအသစ်လုပ်ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ကိုပြန်လည်အကောင်အထည်ဖော်ပြောရရင်2010ရွေးကောက်ပွဲလမ်းစဉ်ဟောင်းတိုင်းပြန်သွားစေချင်တာလို့လေလာဆောင်ကြည့်သူတွေကဆိုကြပါတယ်။တစ်ဖက်မှာလည်း NUG ဟာအမေရိကန်နဲ့အနောက်အုပ်စုရဲ့အင်အားစုလို့တရုတ်ကယူဆထားပြီးခက်လန်းလန်းကတတိထားဆက်ဆံနေတာကိုတွေ့ကြရမှာဖြစ်ပါတယ်စတီယမ်ဆွန်စင်တာကလည်းဩဂုတ်26ရက်နေ့မှာတန့်အောင်ပိုင်ရေးသားတဲ့တရုတ်အနေနဲ့သူ့ရဲ့ဩဇာအရှိန်အဝါကိုဘယ်လိုဆက်ထိန်းထားမလဲဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်အဲ့ဒီဆောင်းပါးမှာမြန်မာစစ်ကောင်စီအာဏာချုပ်ကိုင်မှုဆုံးကျုံးလာချိန်မှာတရုတ်ဟာပြည်တွင်းစစ်မှာပါဝင်နေတဲ့အင်အားစုတွေအားလုံးအပေါ်အမြင့်အားဆုံးဩဇာလွှမ်းမိုးနိုင်မှုစ조사နေတယ်တရုတ်ဟာအစိုးရအခြေပြုဒီပလိုမစီကိုကျင့်သုံးတာဖြစ်တဲ့အတွက်စစ်ကောင်စီကိုတရားဝင်ဆက်ဆံနေတာဖြစ်တယ်။မြန်မာနိုင်ငံတွင်မှာပြည်တွင်းစစ်အရှိန်မြင့်လာတာနဲ့အမျှတရုတ်ရဲ့ဩဇာပုံမှုကြီးမားလာနေတယ်။ဒါပေမဲ့အားလုံးပေါ်တရုတ်ဩဇာအပြည့်အဝတက်ရောက်နေတာမျိုးတော့လည်းမဟုတ်ပြန်ဘူး။တရုတ်ဟာသူ့အကျိုးစီးပွားရှိတဲ့နယ်မြေကိုထိန်းချုပ်နိုင်သူနဲ့ဆက်ပြီးအလုံးလုံးမှာဖြစ်တယ်လို့ဆောင်းပါးမှာရေးသားထားပါတယ်။နိုင်ငံရေးသူတွေစီတူကတော့တရုတ်ရဲ့ရည်တည်ချက်နဲ့ချင်းကပ်ပုံတွေဟာပဂတိအခြေအနေတွေနဲ့မကိုက်ညီဘူးစစ်တပ်ပြုတ်ကွဲရင်တန်းပြီပြုတ်ကွဲမယ်လို့တရုတ်ကယူဆနေတယ်အမှန်ကတော့စစ်တပ်လုံရတွေကြောင့်တန်းပြီပြုတ်ကွဲမယ်အခြေဆိုင်နေတာပါပြီးတော့တရုတ်စီမံကိန်းတွေနဲ့တရုတ်အကျိုးစီးပွားအများစုဟာဒေါ်လာရင်းအင်အားစုတွေထိန်းချုပ်မှုအောက်ရောက်နေပါပြီဒါကြောင့်လက်တွေမှာတရုတ်အကျိုးစီးပွားကိုဘယ်သူကအကာအကွယ်ပေးနိုင်တယ်လဲဆိုတာတရုတ်အနေနဲ့သဘောပေါက်ဖို့လိုအပ်ပါတယ်ပြီးတော့လက်ရှိအခြေအနေမှာရွေးကောက်ပွဲဘယ်လိုလုပ်မလဲဖြစ်နိုင်စရာမရှိပါဘူးရွေးကောက်ပွဲနည်းနဲ့နိုင်ငံရေးထွက်ပေါက်ရှာဖို့ဆိုတာစိတ်ကူးရင်ဆန်လွန်ပါတယ်လို့မှတ်ချက်ပေးပါတယ်အေယာဝတီသတင်းဌာနရဲ့မြန်မာတွင်လှေနံနှစ်ဖက်နင်းနေသည့်တရုတ်အကုံဆုံးကျုံးနိုင်ခြင်းရှိသလားဆိုတဲ့ဆောင်းပါးမှာတရုတ်ဂျာဝင်စည်းစပ်မှုကိုအယံတန်တရားရှိတယ်ဘေကျင်းကရွေးကောက်ပွဲတစ်ခုကိုစစ်ကောင်စီအတွက်ဖြတ်လန်းအဖြစ်တွန်းအားပေးနေသေးတယ်ဒါပေမဲ့ဒါဟာအရန်ယူအပ်တဲ့မူဝါဒပါပဲလို့ကောက်ချက်ချထားတာတွေ့ရပါတယ်တရုတ်ဟာကမ္ဘာအင်အားကြီးနိုင်ငံဖြစ်တယ်လို့ဒေသတွင်းမှာလည်းစီးပွားရေးနိုင်ငံရေးဩဇာကြီးမားပါတယ်ဒေသတွင်းမှာဩဇာကြီးမားတယ်လို့လွှမ်းမိုးချုပ်ကန်နိုင်ဖို့လဲကြိုးပမ်းနေတာကိုတွေ့ကြရမှာပါအထူးသဖြင့်တောင်တရုတ်ပင်လယ်ရင်းကဖြစ်ရပ်ပြုကိုကြည့်ရင်သိနိုင်ပါတယ်ဖိလစ်ပိုင်သင်္ဘောတွေကိုတရုတ်သင်္ဘောတွေကဝင်တိုက်တာဂျပန်ရေပိုင်နယ်ထဲကိုတရုတ်စစ်သင်္ဘောတွေဝင်ရောက်လို့ဂျပန်ကကန့်ကွက်တာတွေကိုသတင်းတွေမှာတွေ့နေရပါတယ်။ဒါကြောင့်လဲစောင့်ကြည့်လေ့လာသူတွေကဒေါ်လာရင်းအင်အားစုတွေအနေနဲ့တရုတ်နဲ့ဆက်ဆံရေးကောင်းအောင်ထူထောင်နိုင်ဖို့အရေးကြီးတယ်လို့တရုတ်ဩဇာကံလုံလုံဖြစ်မသွားရေးကိုလည်းသတိထားရမယ်။ဒေါ်လာရင်းအင်အားစုတွေအထူးသဖြင့် NUG အနေနဲ့စစ်ကောင်စီဟာနိုင်ငံကိုထိန်းချုပ်နိုင်စွာမရှိတော့ဘူး။စစ်ကောင်စီဟာကြာရှုံးနေပြီ။စစ်ကောင်စီအလွန်ကာလမှာဘယ်လိုရှိဆက်သွားကြမယ်ဆိုတဲ့ရှင်းလင်းတဲ့ narrative ကိုတရုတ်အပါဝင်နိုင်ငံတကာအတိုင်းအဝိုင်းကိုနားလည်လက်ခံလာအောင်အာယုံဆိုင်ကြိုးပမ်းသင့်တယ်လို့ဆိုကြပါတယ်ခင်ဗျာ
ကမ္ဘာမြေမာမီဒီယာမြင်ကွင်းကဏ္ဍကိုစောင်းပါရှင်ဖြည်တွင်နိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်မြန်မာပြည်မှာဘေးစားကဏ္ဍကိုမကြာခင်မှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့မြင်ကွင်းညမဆူများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ စစ်ကောင်စီရဲ့ပြည်သူ့စစ်မှုထမ်းဥပဒေအသက်ဝင်ပြီးတဲ့နောက်ပိုင်းပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ Research Network အစီအစဉ်ကနေသူတေသနာပြုစစ်တမ်းကောက်ယူလေ့လာခဲ့ပါတယ်။စစ်တမ်းတွေ့ရှိချက်တွေကိုအပိုင်း၅ပိုင်းခွဲပြီးတော့ဖော်ပြသွားဖို့ရှိပါတယ်။ဒီတစ်ပတ်မှာတော့အပိုင်း၁အနေနဲ့ပြည်သူ့စစ်မှုထမ်းဥပဒေရဲ့နောက်ဆက်တွဲကိစ္စတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
စစ်ကောင်စီရဲ့ပြည်သူ့စစ်မှုထမ်းဥပဒေအသက်ဝင်ပြီးနောက်ပိုင်းပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ Research Network အစီအစဉ်ကနေသုတေသနပြုစစ်တမ်းကောက်ယူလေ့လာခဲ့ပါတယ်။စစ်တမ်းတွေ့ရှိချက်တွေကိုအပိုင်း၅ပိုင်းခွဲပြီးဖော်ပြသွားဖို့ရှိပါတယ်။ဒီတစ်ပတ်အပိုင်း၁အနေနဲ့ပြည်သူ့စစ်မှုထမ်းဥပဒေရဲ့နောက်ဆက်တွဲကိစ္စတွေကိုတင်ပြပါမယ်။နိုင်ငံအနှံ့မြို့နယ်130ကဖြေဆိုသူ1000ဦးမှာအများစုဖြစ်တဲ့60ရာခိုင်နှုန်းဟာစစ်မှုထမ်းဥပဒေရဲ့တက်ရောက်မှုတွေကိုကြုံတွေ့ခဲ့ကြရပါတယ်။မိသားစုနဲ့ဆွေမျိုးထဲမှာစစ်ထဲဝင်ရောက်ရသူအနည်းဆုံး2ဦးနဲ့အထက်ရှိတယ်လို့64ဦးကဖြေဆိုပါတယ်။မိသားစုဝင်ငွေရော့ကျသွားတယ်လို့ဖြေဆိုတဲ့သူက258ဦးအထိရှိခဲ့ပါတယ်202ဦးကတော့တခြားမြို့နယ်တွေစီကိုတင်းချောင်ကြရတယ်လို့ဖြေပါတယ်စစ်မှုမချမ်းရစေဖို့ငွေကြေးနဲ့လက်ပေးရတယ်လို့ဖြေတဲ့သူက183ဦးရှိပါတယ်စစ်ကောင်စီရဲ့တက္ကသိုလ်နဲ့ကျောင်းတွေကိုပြန်တက်ကြရသူတွေရှိတယ်လို့ဖြေသူက152ဦးဖြစ်ပါတယ်ဘာတက်ရောက်မှုမှမခံစားရဘူးလို့ဖြေသူကလူတစ်ထောင်မှာ414ဦးပဲရှိတာဖြစ်လို့60ရာခိုင်နှုန်းပေါ်တက်ရောက်မှုရှိတယ်လို့မှတ်ယူနိုင်ပါတယ်စစ်မှုထမ်းဥပဒေကြောင့်တရားဝင်ရောတရားမဝင်နည်းတွေနဲ့ပါနိုင်ငံရက်ချားကိုတင်းချောင်ရသူတွေလည်းရှိနေပါတယ် ISP မြန်မာကမေးမြန်းခဲ့တဲ့လူတစ်ထောင်ထဲမှာ109ဦးကနိုင်ငံရက်ချားကိုတရားဝင်ပြောင်းရွှေ့နေထိုင်ရတာတွေရှိခဲ့တယ်လို့ဖြေပါတယ်။သူတို့တွေတဲက82ရာခိုင်နှုန်းဟာအလုတ်လုတ်ဖို့ဒါမှမဟုတ်အလုတ်ရှာဖို့နိုင်ငံခြားကိုသွားကြတာပါ။နောက်ထပ်109ဦးကလည်းတခြားနိုင်ငံတွေစီနေဆက်ဒေသတွေကတဆင့်တရားမဝင်တင်းချောင်ရတယ်လို့ဖြေခဲ့ပါတယ်။ဒီလိုသွားရမှာလဲစုဆောင်ထားတဲ့ငွေနဲ့သွားကြတာကအများဆုံးဖြစ်ပြီးသူများစီကနေချေးငါသွားသူကဒုတိယအများဆုံးဖြစ်ပါတယ်အလုတ်လက်မဲ့ဖြစ်တာနဲ့အလုတ်ထွက်ခဲ့ရတာတွေရှိတယ်လို့ဖြေတဲ့သူက136ဦးရှိခဲ့ပါတယ
ISP မြန်မာရဲ့မြင်ကွင်းကျမဆူများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မအေးသနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ကျင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါသေး ဆရာတော်ရရှင်က VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးခက်ခက်ခဲခဲနဲ့သတင်းထူးသတင်းမှန်တွေကိုတင်ဆက်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်လို့ပြောလာပါတယ်။ Cherry ဆိုတဲ့တော်ရရှင်ကတော့ VOA အဖွဲ့သားတွေအားလုံးမင်္ဂလာရှိတဲ့ညချမ်းလေးဖြစ်ပါစေနော်တဲ့မြန်မာပြည်ကြီးအမြန်ဆုံးအေးချမ်းငြိမ်းချမ်းရေးတွေရကြပါစေလို့ပြောလာပါတယ်။ဟုတ်ကဲ့ရှင် VOA ကလည်းမြန်မာပြည်သူပြည်သားတွေအတွက်ဘေးအန္တရာယ် ကင်းရှင်းတဲ့ညချမ်းဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်။ VOA အစီအစဉ်နဲ့ပတ်သက်ပြီးတော့မေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးဖော်ပြပေးပါမယ်
။ကျွန်တော်ကအင်္ဂလိပ်စာလေ့လာနေသူတယောက်ပါ။ဆရာကကျွန်တော်ကို VOA ကလွှင့်တဲ့ English program တွေနားထောင်သင့်တယ်ပြောလို့ line ပေါ်မှာ radio frequency တွေရှာကြည့်တာမတွေ့လို့ VOA ဘာမစ်ကိုမေးလိုက်တာပါခင်ဗျ။ပြန်လည်ဖြည့်ကြားပေးတာကျေးဇူးတင်ပါတယ် frequency မေးတာကလေကျွန်တော်တို့အရက်ကဘယ်တော့ line ပြတ်မယ်မသိလို့ line ပြတ်ခဲ့ရင်လဲဆက်ပြီးလေးလာနိုင်အောင်သိကျင်လို့ပါဗျ
ဟုတ်ကဲ့ပါဒီတော့ရှင်ပထမရေးလာတဲ့စာမှာအင်္ဂလိပ်အစီအစဉ်တွေနားထောင်ခြင်းနဲ့ဆိုလို့ကျမတို့ဒီ internet စာမျက်နှာမှာအင်္ဂလိပ်အစီအစဉ်တွေနားဆင်လို့ရတဲ့နေရာတွေကိုဖော်ပြပေးလိုက်ပါရနော်ဒါမဲ့လေသူက line ပြတ်သွားတဲ့အခါမှာ internet line မကောင်းတာကိုပြောရဲထင်ပါတယ်internet line ပြတ်သွားတဲ့အခါမှာ radio frequency နဲ့ line တို့မီတာ radio လေးနဲ့နားထောင်ကြပါရဲ့လို့ရေးလာတာပါဟုတ်ကဲ့ဒီတော့ရှင်ရဲ့မေးခွန်းနေနှစ်ခုပထမတစ်ခုဖြေရမယ်ဆိုရင်တော့ English program တွေကိုကျမတို့ VOE ကထုတ်လွှင့်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာတွေနားထောင်ခြင်းနဲ့ဆိုလို့ကျမတို့ Facebook နဲ့ VOE internet စာမျက်နှာမှာကြည့်ရှုနိုင်ပါရဲ့เนาะကျမတို့ VOE စာမျက်နှာမှာဆိုရင်ဘယ်ဘက်မှာကျမတို့ဒီ drop down menu တွေကျလာတဲ့အခါ American English စာလေးလာဖို့အတွက်စာမျက်နှာလုတ်ပေးထားပါတယ်အဲ့မှာ American 3 EDN အသုံးနှုန်းနေပြီးတော့ရုပ်ရှင်တွေကအင်္ဂလိပ်စာနောက်ပြီး English in a minute နောက်ပြီးတော့မက်ကြီးမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုနိုင်ပါတယ် Facebook မှာကြည့်ရတာလွယ်တယ်ဆိုရင်လည်း Facebook view ရဲ့စာမျက်နှာမှာအပတ်စဉ်နေ့စဉ်အစီအစဉ်သစ်တွေကိုတင်ပေးနေပါတယ်နော်ဒီတော့ရှင်က internet line မမီးတဲ့နေရာကနေပြီးတော့နားထောင်ခြင်းနဲ့ဆိုလို့ radio နဲ့နားထောင်ခြင်းနဲ့လို့သူ့လိုမျိုးပြောလာတယ်သူတွေဟုတ်ကဲ့ကျမစိတ်မကောင်းပါဘူးလို့ပဲအရင်ပြောချင်ပါတယ်ကျမတို့ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကလေအခု radio ကနေမလွှင့်တော့ပါဘူးရှင်ဟိုအရင်၄-၅နှစ်မတိုင်ခင်ကတော့ American EDN သင်ခန်းစာကို radio ကနေထုတ်လွှင့်ပေးပါတယ်အခုတော့သင်ခန်းစာအသစ်တွေကရုပ်တံနဲ့ရိုက်ထားတာဖြစ်တဲ့အတွက်ကြောင့်မလို့ရုပ်တံနဲ့ပဲထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ဒါနဲ့ဒီစက်တင်ဘာလဆကစပြီးတော့ဒီမြန်မာနိုင်ငံမှာလျှက်စစ်မီတာကြီးတိုးမြင့်ပြီးတော့ကောက်ခံတော့မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေတော်တော်လေးကိုစာရေးရေးလာကြပါတယ်ဥမာဆိုရင်ဥမာတစ်ခုလေးပဲပြောပြပါမယ်နော်သောရရှင်ဝင်းစော်သူကကိုရက်ကွက်ရဲ့ transformer အဝင်တကျပြည့်စင်းရင်နဲ့တက်ဆိုင်ရာရက်ကွက်ကြီးရွာတွေကကိုတူကိုရပြင်ရတာပါဒါအောင်များမီတာကတိုးကောက်တယ်ဆိုတော့ဘယ်မှာတာဝန်ယူမှုတာဝန်ခံမှုရှိလို့ပါလဲတဲ့မေးလာပါတယ်ဖီယိုကိုရေးလာတဲ့သောရရှင်တွေရဲ့စာရီထဲမှာအခုလိုမျိုးကိုဝိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာရီနောက်ပြီးနေ့စဉ်ကျင့်လဲရာဘဝမှာကြုံတွေ့နေရတဲ့လူမှုကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုဝိုင်းထင်မြင်ယူဆချက်တွေကိုရေးလာကြတဲ့သောရရှင်တွေရဲ့စာရီကိုပတ်စင်လက်ခံရရှိပါတယ်ဒီထဲကစာရီကိုကျမဒီအချိန်ရလောက်ရွေးရွေးပြီးတော့ဖော်ပြပေးသွားပါရနော်ဒီတစ်ပတ်တော့သောရရှင်တယောက်မခံစားနိုင်တော့လို့ပါတဲ့ဝေဟင်ကနေပြီးတော့တိုက်ခိုက်နေတဲ့ဖြစ်ရက်တွေကိုဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်စစ်ကောင်စီကဝေဟင်ကနေပြီးတော့တိုက်ခိုက်မှုကြောင့်အရက်သားတွေအများပြတေဆုံးခဲ့ရတဲ့တဲ့တွေသောရရှင်ရဲ့အားလုံးသိပြီးကြပြီဖြစ်မဲ့ထင်ပါတယ်ရှင်ဒီလိုမျိုးကလေးငယ်တွေအပေါင်းဝင်အရက်သားတွေတိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တယောက်ရဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးသွားချင်ပါတယ
်မြန်မာနိုင်ငံမှာတိုင်းသားတော်လိုင်းတပ်ဖွဲ့တွေနဲ့ NUG PDF တွေကစစ်တပ်ကင်းစင်အောင်လှုပ်ထားတဲ့မျိုးတွေကိုရောစစ်ရှောင်းစခန်းတွေရောဒီလိုစစ်အာဏာရှင်မစိုးပွန်းနိုင်တော့တဲ့နေရာအများစုမှာရှိနေတဲ့တာမန်ရသားပြည်သူတွေကိုလေရင်နဲ့ဘုံကျဲတာတွေကိုတိတ်မလုံနိုင်အောင်ပြီးတော့အပြစ်မဲ့ပြည်သူတွေအစုလိုက်ပြုံလိုက်မတက်ခံရအောင်ကာကွယ်ဖို့အမေရိကန်ကလက်လက်တွေတောင်းကျင်ပါတယ်ခင်ဗျာဒီတောင်းရကာကွယ်နိုင်တဲ့အာလီဝါနင်းစနစ်ချိုးတဲ့3ဘေးစနစ်လေရင်ပစ်နိုင်တဲ့ FN6 လိုမြေပြင်ကဝင်ဟင်ပစ်ဒုံးကြီးပြီးတော့ရုရှားစူပါတိုက်လေရင် SU-30 လောက်ပါပြစ်နိုင်တဲ့ပယ်ထိန်တပ်ဒုံးကြီး Guided Missile 10လက်လောက်ပါပံ့ပိုးပေးဖို့အမေရိကန်ကိုပြောပေးပါဒေါ်လာရေးပြီးရင်အတိုးပါပေါင်းပြီးပြန်ဆက်ပမယ်လို့လည်းပြောပေးပါဗျာမခံစားနိုင်တော့လို့ပါဗျာ
မြန်မာနိုင်ငံကဒေါ်လာရေးတွေလိုအပ်ချက်ကိုတောင်းဆိုချင်ပါတယ်ဆိုပြီးတော့မခံစားနိုင်တော့လို့ပါတဲ့အခုလိုမျိုးဝေဟင်ကနေပြီးတော့တိုက်ခိုက်နေတဲ့ဖြစ်ရက်တွေကိုဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်ဒီလိုမျိုးမြန်မာနိုင်ငံမှာအရက်သားပြည်သူတွေဒီဝေဟင်ကနေတိုက်ခိုက်မှုတွေနောက်ပြီးတော့မြေပြင်ကနေလက်နက်ကြီးနဲ့တိုက်ခိုက်မှုတွေနဲ့ကြုံနေရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သရရှင်တရားကိုသူစဉ်းစားမိလို့ပါဆိုပြီးတော့သူသိစင်တာလေးကိုမေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်ရှင
်အခုလက်ရှိမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့လုပ်ရက်တွေဟာလူမျိုးတုံးတက်ပြတ်မှုအဖြစ်သတ်မှတ်နိုင်မလားဆိုတာစဉ်းစားမိပါတယ် လူမျိုးစုတစ်ခုကိုတတ်ဖြတ်တာဗမာဆိုတဲ့လူမျိုးစုတစ်ခုတည်းကိုဥတီတတ်ဖြတ်တာမဟုတ်သလိုတိုင်းရင်းသားလူမျိုးစုတစ်ခုခုကိုရည်ရွယ်တာမဟုတ်ဘူးလို့ဆိုနိုင်ပေမဲ့မြန်မာနိုင်ငံသားတွေကိုဥတီတတ်ဖြတ်နေတာလို့ဆိုနိုင်ပါတယ်။သူတို့ကသူတို့အခေါ်အကြမ်းဖက်တွေရှိလို့ဆိုတဲ့အကြောင်းပြချက်နဲ့အပြစ်မဲ့အရသားတွေရှိနေတဲ့ရွာတွေမြို့တွေကိုလေကြောင်းလက်နက်ကြီးနဲ့ပစ်ခတ်တာစစ်ကြောင်းထိုးပြီးအကြမ်းဖက်နေတာတွေကလူမျိုးစုတစ်ခုကိုရည်ရွယ်ချက်ရှိရှိတတ်ဖြတ်နေတယ်ဆိုတဲ့အချက်နဲ့ကန့်ညီပါသလား။နှစ်ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထိခိုက်စေမှုဆိုတာကလည်းအလားတူပါပဲ။သုံးဖြတ်လေးပြလို့အများသိကြသလိုမြို့တွေရွာတွေကိုရည်ရွယ်ချက်ရှိရှိပိတ်ဆို့တာဝင်ထွက်ခွင့်မပြုတာတွေကဒီအချက်နဲ့ကန့်ညီမယ်ထင်ပါတယ်။သူတို့ကိုယ်တိုင်လက်နက်အားကိုးနဲ့တတ်ဖြတ်တာအပြင်သူတို့ဘက်မှာလိုအပ်နေတဲ့လူဝင်အားရနိုင်ဖို့အတင်းအကျပ်နီမျိုးစုံနဲ့စုဆောင်တာကိုပါထည့်ပြီးစဉ်းစားရင်ပိုပြီးပြည့်စုံမယ်လို့ထင်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆော့ဖက်တာမျိုးမလုပ်ရဘူးဆိုတဲ့ကန့်သတ်ချက်ရှိတာကိုနားလည်ပါတယ်။ဒါပေမဲ့လူသားမျိုးနွယ်တစ်ခုရင်ဆိုင်နေရတဲ့ပြဿနာလို့စဉ်းစားရင်ကောမရနိုင်ဘူးလား။လူသားမျိုးနွယ်တစ်ခုမကတဲ့မြန်မာနိုင်ငံသားအများစုအပေါ်ကိုကျူးလွန်နေတာမျိုးအနေအထားမှာဖြစ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့မဖြစ်နိုင်ဘူးလားဆိုတာသိကျင်မိပါတယ်။
ဒါကဒီတော်ရရှင်သူစဉ်းစားမိတာကိုပြောလာတာပါမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကလူသားမျိုးနွယ်တစ်ခုလုံးရင်ဆိုင်နေရတဲ့ပြဿနာမလို့မြန်မာနိုင်ငံသားအများစုပေါ်မှာကျူးလွန်နေတဲ့အနေအထားဖြစ်လို့အရေးယူဆောင်ရွက်မှုတွေနိုင်ငံတကာကလုံးလုံးမဖြစ်နိုင်ဘူးလားဆိုတော့မေးလာတာဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါရဲ့နော်အားလုံးအတွက်ပိုမိုကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအပြည့်အစုံဖန်ဆိုင်နိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ဘာလို့ video မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် email ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVIEW Bambis News ဆိုတဲ့ VIEW မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VIEW မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင
့်။မြန်မာပေးစာကဏ္ဍကိုမဟိတနာကျော်ကအစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VIEW ကနေ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတဦးဟာဖဲချက်ဒီနဲ့ကမ္ဘာအမြင့်ဆုံးတိုက်အိမ်တစ်လုံး၈နာရီတွင်စောက်ပြခဲ့တဲ့အတွက်ဂင်းနစ်ကမ္ဘာမှတ်တမ်းဆန်ချိန်ထင်သွားပါတယ်။ကျူဘာဘောလုံးအကစားသမားတဦးဟာသူ့ခြေထောက်နဲ့ဘောလုံးတော့ပြီးတော့ထိမ့်ပြတာကိုအချိန်အကြာဆုံးထိမ့်နိုင်တဲ့ဂင်းနစ်ကမ္ဘာမှတ်တမ်းဆန်ချိန်ကိုတင်လိုက်ပါတယ်။ဒီလိုကမ္ဘာလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့အမခင်ဖြူတွေတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသား Brian Buck ဟာဖဲချက်တွေနဲ့ကမ္ဘာအမြင့်ဆုံးတိုက်အိမ်တစ်လုံးကို၈နှစ်အတွင်းစောင့်ပြခဲ့တဲ့အတွက်ဂင်းနစ်ကမ္ဘာမှတ်တမ်းဆန်ချိန်တင်သွားပါတယ်။သူဟာ Corey Tate တွေနဲ့နောက်တခြားအထူးပြုလုပ်ဖန်တီးချက်တွေမပါဘဲဖဲချက်တွေကိုပဲသုံးပြီးတိုက်တစ်လုံးကိုစောင့်ပြခဲ့တာပါ။သူစောင့်ခဲ့တဲ့တိုက်ဟာအထက်54တက်ရှိပြီးသူကိုယ်တိုင်တင်ထားခဲ့တဲ့အထက်50တိုက်ဆန်ချိန်ကိုချိုးလိုက်တာပါ။အထက်တွေအကုန်စောင့်ပြီးတဲ့အချိန်အပေါ်ဆုံးအဆင့်မှာ226 gram အလေးချိန်ရှိတဲ့ Honor တစ်စိတ် Magic V3 တယ်လီဖုန်းတစ်လုံးကိုတင်ပြခဲ့ပါတယ်။သူဟာခုလိုတိုက်အိမ်ကိုအမေရိကန်နိုင်ငံ New Mexico ပြည်နယ် Santa Fe မြို့မှာ August 6ရက်နေ့ကစောက်လုပ်ခဲ့တာဖြစ်ပြီးသူစောက်လုပ်ခဲ့တဲ့ Video File ကိုတော့ August 23ရက်နေ့မှာ Online Internet ပေါ်မှာလွှင့်တင်ခဲ့ပါတယ်။အသက်50အရွယ် Brian Buck ဟာအခုလိုဖဲချက်နဲ့အိမ်ဆောက်တာကိုဝါသနာပါတဲ့အတွက်ပြီးသူကပညာကိုမဟာပွဲရတဲ့အထိစီးပူးခဲ့ပြီးတော့အခုချိန်မှာတော့professional ဖဲချက်ပြားတွေထပ်ပြတဲ့သူအဖြစ်ရပ်တည်နေတယ်လို့သူ့ရဲ့ကိုယ်ပိုင် internet ဆိုင်မျက်နှာမှာရေးထားပါတယ်ရှင
် Sorry Arabia နိုင်ငံကဂိမ်းကစားသူ Ibrahim El Nassar ဟာဂိမ်းကစားတဲ့လက်ကင်ကွန်ဆိုးပေါင်း400ကျော်ကို TV တစ်လုံးထဲမှာချိတ်ဆက်ပြီး Guinness ကမ္ဘာမှတ်တမ်းဆန်ချိန်တင်လိုက်ပါတယ်သူ့ရဲ့ဂိမ်းကစားတဲ့အခန်းပေ30နဲ့16ပေပတ်လည်ရှိတဲ့အခန်းထဲမှာ Metal Gear MSA Arcade နဲ့တခြား Black ထိုးလိုက်တာနဲ့ကစားလို့ရတဲ့ဂိမ်းမျိုးစုံကိုလည်းစုဆောင်းထားပါဗျ။
သူဟာဂိမ်းတွေကိုစူးစောင်းယုံနေမကဂိမ်းကစားသူတဦးလည်းဖြစ်ပြီးနေ့စဉ်နီးပါးဒီဂန်ဝင်ဂိမ်းအဟောင်းလေးတွေကိုလာကစားလေးရှိတယ်လို့အန်နာဆာကပြောပါတယ်။သူစူးစောင်းထားတဲ့ဂိမ်းဆက်တွေဟာ1980နဲ့1990ခုနှစ်ထုတ်ဂိမ်းဆက်တွေဖြစ်ပြီးတော့အခန်းတစ်ခုထဲမှာအလုံးကိုဆက်သွယ်ထားတာပါ။အန်နာဆာအနေနဲ့ဂိမ်းဆက်တစ်ခုချင်းစီရဲ့သမိုင်းဝင်ပုံကိုတန်ဖိုးထားပြီးတော့ဒါရီနဲ့ကစားရတာကိုလည်းသဘောကျပါတယ်။သူအခုလို့ဖန်တီးထိန်းသိမ်းထားတဲ့အခန်းကိုကဘာတဝမ်းကဂိမ်းဝါသနာရှင်တွေနှစ်သက်သဘောကျနေပါတယ်ခင်ဗျာ
။ကျူဘားနိုင်ငံကဘောလုံးအားကစားသမားအဲရစ်ဟန်နက်ဒက်စ်ဟာသူ့ခြေထောက်နဲ့ဘောလုံးကိုကြော့ပြီးအချိန်အကြာဆုံးထိန်းနိုင်တဲ့ဂိမ်းနဲ့ကဘာမှတ်တမ်းစံချိန်တင်လိုက်ပါတယ်။သူဟာယင်းတုန်းကသူ့ဘာသာတင်ထားတဲ့စံချိန်ဟောင်းကိုချိုးပြီးအချိန်3နာရီ9မိနစ်28စက္ကန့်ကြာဘောလုံးကိုခြေထောက်နဲ့တော့ပြီးတော့ထိန်းပြနိုင်ခဲ့တာပါ။ခြေချင်းဝတ်တစ်ဖက်စီမှာအလေးချိန် 1.5 ကီလိုဂရမ်ကိုချိတ်ဆွဲထားပြီးတော့ထိုင်လျက်နဲ့ဘောလုံးကိုတော့ပြခဲ့တာပါ။ဟာဗာနာမြို့တော်မှာရှိတဲ့ဟိုတယ်တစ်ခုမှာသူ့အစွမ်းကိုပြသခဲ့တာဖြစ်ပြီးဖီဖာကမ္ဘာဘောလုံးအဖွဲ့ချုပ်ကဒိုင်လူကြီး2ဦးကလည်းသူ့အစွမ်းပြတာကိုစစ်ဆေးအတည်ပြုခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလ6ရက်နေ့တုန်းကလည်းအသက်58နှစ်အရွယ်ဟန်နန်ဒက်စ်ဟာမတ်တက်ရက်ပြီးဘောလုံးတော့တာကိုအချိန်12နာရီ6မိနစ်နဲ့10စက္ကန့်ကြာအောင်ထိမ့်ပြခဲ့ပါတယ်။2020ခုနှစ်ကလည်းသူဟာစက္ကန့်30အတွင်းခေါင်းနဲ့ဘောလုံးကိုအချိန်188ချိန်တိုးထိပ်ပြပြီးတော့ဂိမ်းနဲ့ကမ္ဘာစံချိန်တင်ထားပါတယ်ရှင
်။ဒီဘာနိုင်ငံမှာပဲတတိယအချိန်မြောက်အာဖရိုကျူဘန်ဇပင်အလှပြိုင်ပွဲကိုကျင်းပခဲ့ပါတယ်။အာဖရိကနယ်ပွားကျူဘာနိုင်ငံသားတွေရဲ့ဇပင်အကောက်အလှကိုပြိုင်ခဲ့ကြတာပါ။သူတို့ရဲ့မူရင်းဇာတိကိုဂုံပြူကြတဲ့ပွဲလည်းဖြစ်ပါတယ်။ဟာဗာနာမြို့တော်မှာကျင်းပတဲ့ဒီပွဲကိုအမျိုးသားအမျိုးသမီးနဲ့ကလေးတွေပါဝင်ခဲ့ကြပြီးတော့ဖြစ်တယ်လို့ပဲခင်းကျင်းထားတဲ့ကော်ဇော်နီပေါ်မှာမိုးရေရွာနေပေမဲ့လည်းပွဲကိုမဖြတ်ဘဲတက်တက်ကြွကြွကျင်းပခဲ့တာပါ။ဒိုင်ပွဲဝင်သူတွေရဲ့ကြစ်ထားတဲ့သဘင်တွေမကြစ်ထားဘဲလွတ်လွတ်လပ်လပ်ကောက်နေတဲ့သဘင်တွေရဲ့အလှတန်ဆွမ်းမှုနဲ့ကျန်းမာရေးကိုစစ်ဆေးအမှတ်ပေးခဲ့ကြပါတယ်။ဒီပွဲဟာကရေဘီယံကျွန်းစုတွေပေါ်မှာနေထိုင်ကြတဲ့အာဖရိကနယ်ပွားတွေရဲ့သဘင်ပုံစံကွဲပြားမှုအလှနဲ့ရိုးရာယဉ်ကျေးမှုတမိုင်းကိုထိမ့်သိမ့်လိုတဲ့ရည်ရွယ်ချက်နဲ့ကျင်းပတဲ့ပွဲတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။ဒုကြဆံများသတင်းများအစီအစဉ်ကိုကိုငိမ့်ချန်နဲ့မတ်ခင်ဖြူတွေတို့တင်ဆက်ပေးကြတာဖြစ်ပါတယ်။ VOA ကနေတနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီတိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။နောက်ပကန်ဒီသားနဲ့ကျော်ရနိုင်ငံခြားနေဆက်မှာဒီကနေ့တနင်္ဂနွေနေ့ပြစ်ခတ်မှုကြောင့်အစ္စရေးနိုင်ငံသား3ယောက်သေဆုံးတဲ့ကြောင်းအစ္စရေးတောင်ရှိသူတွေကပြောလိုက်ပါတယ်။နေဆက်တရားမှာဂျော်ဒန်ဘက်ချန်ကနေထရက်ကားနဲ့ရောက်လာတဲ့တနင်္သမားကအစ္စရေးလူမျိုးတပ်ဖွဲ့တွေကိုစတင်ပြစ်ခတ်ခဲ့ပြီးတိုက်ခိုက်သူတွေအပြန်အလှန်ပြစ်ခတ်ရမှာသေဆုံးတဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။သေဆုံးသူတွေကအယက်သားတွေဖြစ်ပြီးအသက်50တဝက်တိဖြစ်တယ်လို့လည်းဒေသခံအရေးပေါ်ကစေးလူငယ်ကပြောပါတယ်။ယူကရိန်းနိုင်ငံအလဲပိုင်းပိုတာဗာမြို့မှာပြီးခဲ့တဲ့သတင်းပတ်တည်းရုရှားကမစ်ဆိုင်းတုံးနဲ့အပြင်းထန်တိုက်ခတ်ခဲ့တာကြောင့်ဒဏ်ရာသူတွေကနောက်ထပ်3ယောက်သေဆုံးသွားတဲ့အတွက်စုစုပေါင်းသေဆုံးသူ58ယောက်ရှိသွားပြီလို့ယူကရိန်းကဒီနေ့ပဲပြောလိုက်ပါတယ်။ပိုတာဗာမြို့ကိုစက်တင်ဘာ3ရက်နေ့ကရုရှားရဲ့တိုက်ခတ်မှုဟာလာပေါင်းများစွာအတွင်းလူသေပေါင်းအပြောင်များဆုံးတိုက်ခတ်မှုတွေကတစ်ခုလည်းဖြစ်ပါတယ်။စစ်ပညာသင်ကျောင်းကိုပိတ်မှတ်ထားတိုက်ခတ်ခဲ့တာပါ။MNDA ကုကတက်ကတိတ်ချုပ်ထားတဲ့လာရှုမြို့မှာစစ်ကောင်စီကဒီနေ့မနေ့စောပိုင်းလေကြောင်းကတက်ခတ်ခဲ့တဲ့ကြောင့်အစာအုပ်တချို့နဲ့မော်တော်ယာဉ်တွေထိခိုက်ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဘုံချေတက်ခတ်မှုကြောင့်ထိခိုက်ဒေချီတဲ့ဒရင်တော်မကြားဘူးလို့လည်းလာရှုမြို့ကတူကဗီဒီယိုပြောပါတယ်။ဒါလာရှုကို MNDA ထိချုပ်ပြီးနောက်ပိုင်းဒုတိယအခြေလေကြောင်းကတက်ခတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
ဒရင်ကြီးညကိုကိုအောင်လုံးချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Boss နဲ့ TM1 လို့ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုတော့လိုင်းဒိုမီတာ30နဲ့ kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program